Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့ညနေခင်းဖြစ်ပါစေရှင်။ဝါရှင်တန်မြို့တော်ဗီအမေရိကန်တန်ကနေ2015ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခွဲအထိတိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညနေအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မနှောင်းလောက်ပါ။တနင်္လာနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရတယ်ဆိုတာကိုပါတီဥက္ကဋ္ဌအောင်ဆန်းစုကြည်ကအရေးမွဲ့ပြောသွားပါရယ်။ရွေးကောက်ပွဲရလဒ်တချို့ကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကအတည်ပြုကြေညာပါရယ်။အရှိတောင်အရှာနိုင်ငံများအဖွဲ့ကအာဆီယံကရွေးကောက်ပွဲလေးလာဆောင်ကြီးအဖွဲ့ရင်းနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနေပြည်တော်မှာတွေ့ဆုံခဲ့ပါရယ်။ဒီလိုရွေးကောက်ပွဲနောက်ဆုံးရသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့အတူတင်ပြသွားမှာပါ။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာမနေ့ကငင်းငင်းချမ်းချမ်းချင်းပပြီးစီးသွားခဲ့တဲ့ရွေးကောက်ပွဲရဲ့ရလဒ်တွေကိုတော့ဒီကနေ့ရွေးကောက်ပွဲကော်မရှင်ကစတင်ကြေညာနေပါပြီ
အခုချိန်ကြီးကျွန်တော်တို့ပြည်သူတွေက12နှစ်ရံနဲ့မြို့သားတိုင်းဒေသကြီးကနေရာတွေရပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဒီရွေးကောက်ပွဲရလဒ်တချို့ကိုကြေညာပေးခဲ့တာပါဒီကနဦးရလက်တွေအရာကတော့ NLD ပါတီကမြို့နယ်ဒေသအများပြားမှာအနိုင်ရနေတယ်ဆိုတာကိုတွေ့ရတဲ့အကြောင်းနဲ့အတူဒီ NLD ရုံးချုပ်ရှေ့မှာဒီကနေ့အခြေအနေတွေဘယ်လိုရှိနေသလဲနောက်ပြည်တွင်းရွေးကောက်ပွဲလေ့လာစောင့်ကြည့်အဖွဲ့တွေကရောဒီကနေ့ဘယ်လိုအချက်လက်တွေကိုထုတ်ပြန်ထားသလဲဆိုတာတွေကိုမကြခင်မှာစက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုကတော့အရင်ဆုံးဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေအဓိကထားပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတော့မနန်းလောင်နဲ့မဲ့အင်ချင်းနိုင်တို့ကကြီးညာပေးကြပါမယ်ရှင်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရတယ်ဆိုတာကိုပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ကအရေးအမွဲ့ပြောပေမဲ့တရားဝင်ရလဒ်တွေမထွက်သေးတာကြောင့်အတိအကျတော့ပြောမသွားပါဘူး။ဒါအပြင်အရေးနိုင်သူတွေကိုဂုဏ်ပြုတင်ကြောင်းပြောသွားသလိုအနိုင်ရသူတွေကိုလည်းသတိပေးစကားပြောသွားပါရယ်။ဒီကနေ့မနက်ပိုင်းက NLD ရုံးချုပ်မှာတောင်ဆန်းစုကြည်ကထောက်ခံသူတွေကိုစကားပြောခဲ့တာပါ။ရွေးကောက်ပွဲရလဒ်တချို့ကိုဒီကနေ့ညနေပိုင်းကျရင်ထုတ်ပြန်ကြေညာမယ်လို့ပြည်ထောင်စုရွေးကောက်ပွဲဥက္ကဋ္ဌကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောထားပါရယ်တရားဝင်မဲရလဒ်တွေထွက်မလာသေးပေမဲ့လည်း NLD ပါတီကနေရာအများပြားမှာအနိုင်ရတယ်လို့ခန့်မှန်းနေကြပါရယ်ရှင
်ရွေးကောက်ပွဲဟာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ငြင်းငြင်းချမ်းချမ်းပြီးဆုံးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်တနိုင်ငံလုံးမဲယုံပေါင်း4000ကျော်မှာအယောင်ဆောင်မဲပေးတာ4မှုမဲလက်မှတ်မှားပေးတာ14မှုမဲယုံမှုလက်မှတ်မပါတာ3မှုတရားမဝင်မဲဆွဲတာ12မှုအခြားဖြစ်စဉ်15မှုရှိတာမို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ဒီလိုဖြစ်စဉ်ပေါင်းဟာရာဂိုင်နှုန်းအရ 3.119 ရာဂိုင်နှုန်းပဲရှိပြီးမဲယုံ1000မှာမှဖြစ်စဉ်တစ်ကြိမ်ပဲရှိတဲ့သဘောဖြစ်တယ်လို့ဥတင်ရေးကဒီကနေ့နေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှပြောပါရယ်တစ်ဆက်တည်းမှာပဲရွေးကောက်ပွဲရလဒ်တချို့ကိုဥတင်ရေးကအတည်ပြုကြေညာပါရယ်ဒီကြေညာချက်အရာဆိုရင်ရန်ကုန်တိုင်းအတွင်းမြို့နယ်12ခုကပြည်သူ့လွတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအားလုံးအနိုင်ရပါတယ်။ရန်ကုန်တိုင်းဒေသကြီးလွတ်တော်ရွေးကောက်ပွဲရလဒ်၄ခုမှာတော့ NLD က3နေရာနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက1နေရာပဲအနိုင်ရထားပါတယ်။နိုင်ငံတော်ဝေးလံခေါင်ဖျားတဲ့ဒေသတွေအပါအဝင်မဲယုံအသီးသီးကမဲရလက်တွေဝင်လာနေစေရှိပြီးရွေးကောက်ပွဲရလက်တွေကိုနေ့စဉ်ထုတ်ပြန်ကြေညာသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရှင်
။25နှစ်အတွင်းပထမဆုံးလွတ်လပ်တဲ့အထွေထွေရွေးကောက်ပွဲကြီးမနေ့ကပဲပြီးဆုံးသွားပါပြီ။လွတ်တော်အတွင်းဘယ်သူတွေရောက်လာကြမလဲဆိုတာကတော့ပြောဖို့အချိန်စောနေပါသေးတယ်။မဲရလက်တွေဒီကနေ့ဆက်တိုက်ဆိုသလိုထွက်လာမယ်လို့မျှော်လင့်ရပေမဲ့လည်းမနေ့ပြန်အင်္ဂါနေ့မတိုင်ခင်သေးတော့အဖြူမဲတက်တက်ကွက်ကွက်တည်ရအောင်မယ်မထင်ပါဘူး။တောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရာအများစုမှာနိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။ခုချိန်မှာဆိုရင်မဲရလဒ်တွေအတင်းမပြူရသေးပါဘူးဒါပေမဲ့အများပြည်သူကဘလို့အဖြေထွက်လာမယ်ဆိုတာခံမှန်းကြည့်လို့ရပါလိမ့်မယ်လို့တောင်အောင်ဆန်းစုကြည်ကဒီကနေ့မနက်မှာပဲ NLD အဖွဲ့ချုပ်ရုံရှိမှာလူထုကိုယုံကြည်ချက်အပြည့်နဲ့ပြောဆိုသွားပါတယ်ဘလို့အဖြေပဲထွက်ထွက်မြန်မာနိုင်ငံရဲ့အခြေအနေကတော့လာမယ့်ကာလတွေအတွင်းမသေးချာမရေရာဖြစ်နေပါသေးတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်တောင်အောင်ဆန်းစုကြည်တမရဖြစ်မလာနိုင်ပါဘူးNLD နဲ့တခြားပါတီတို့အနေနဲ့ကတော့လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အာဏာကိုခွဲဝေယူဖို့ဆွေးနွေးညှိနှိုင်းဖို့လိုပါလိမ့်မယ်။မြန်မာပြည်ရင်းကမဲဆန္ဒရှင်အတော်များများကလည်းရွေးကောက်ပွဲနောက်ဆုံးမဲရလဒ်တွေကို Facebook လူမှုကွန်မြူ လူမှုကွန်ရက်ဆာမျက်နှာကားတဆင့်စိတ်လှုပ်ရှားစွာနဲ့ဆောင်မြောနေကြတာပါ။ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကိုယ်စားလှယ်တွေဟာလွှတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုရွေးကောက်ခံမှုမလို့ပဲဒီအတိုင်းရယူထားတာပါ။ဒါကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိအာဏာရပါတီရဲ့အမတ်နေရာ3ပုံ2ပုံနိုင်ဖို့လိုပါတယ်။ဒါမှသာသူ့ရဲ့တမရကိုရွေးကောက်နိုင်မှလည်းဖြစ်ပါတယ်။ရွေးကောက်ပွဲကာလအတွင်းရွေးကောက်ပွဲဆိုင်ရာပြည်မှုနဲ့ထင်ရှားတဲ့အဖြစ်အပျက်တွေ48ခုမှသာရှိခဲ့ပါတယ်။ရခိုင်နှုန်းအရပြောရရင်တော့မဲယုံတရားမှာတယုံဒီခါမှရှင်မဲယုံတထောင်မှာတယုံပဲပြဿနာဖြစ်တဲ့သဘောမျိုးတင်းငိမ်အေးချမ်းတဲ့ရွေးကောက်ပွဲဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရန်ကုန်တိုင်းကမြို့နယ်12ခုရဲ့မဲရလကိုကြီးညာသွားရမှာတော့နေရာအများစုမှာ NLD ကနိုင်တယ်လို့ဆိုပါတယ်ရှင်။
ကျန်းခိုင်ဖွံ့ဖြိုးရေးပါတီပူတွဲဥက္ကဋ္ဌဦးတေဦးကသူဝင်ရောက်ရှင်ပြိုင်တဲ့ AR တိုင်းဟင်းဒရာမဲဆန္ဒနယ်မြေမှာပြိုင်ဘက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ကအနိုင်ရသွားတယ်လို့တနင်္လာနေ့ကဝန်ခံပြောကြားလိုက်ပါတယ်။25နှစ်တာကာလအတွင်းပထမဆုံးအချိန်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရဲ့ရလဒ်ကိုသူ့အနေနဲ့လက်ခံမှာဖြစ်တယ်လို့လည်းဦးတေဦးကပြောပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲနောက်ဆုံးရလဒ်ကိုတော့အသေးချာမသိသေးဘူးလို့သူကဆိုပါတယ်။ရွေးကောက်ပွဲမှာသူတို့ဘာကြောင့်ရှုံးရတယ်လဲဆိုတဲ့အကြောင်းရင်းတွေကိုရှာဖွေရမှာဖြစ်တယ်လို့လက်ရှိသမရဦးသိန်းစိန်နဲ့ရင်းနှီးမှုရှိတဲ့ဦးထေးဦးကဆိုပါတယ်။အခုလိုသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ဟင်းဒရာမှာသူရှုံးနေခဲ့တာကိုအံ့ဩမိတယ်လို့လည်းသူကပြောပါတယ်။အေယာဝတီမြို့ဝကျွန်းပေါ်ဒေသဟာသူတို့ကိုကျေးလက်တောင်သူတွေထောက်ခံတဲ့အမာခံနယ်မြေလို့ USDP ကသတ်မှတ်ထားတာပါ။အေရီတိုင်းဒေတာဖွံ့ဖြိုးရေးကိုဆောင်ရွက်ပေးနိုင်ခဲ့တဲ့ USDP အနေနဲ့လူထုရဲ့ထောက်ခံမှုအများပြားကိုရလိမ့်မယ်လို့မျှော်လင့်ထားတာကြောင့်အခုလိုရွေးကောက်ပွဲမှာရှုံးနေလိမ့်မယ်ဆိုတာကိုထင်မှတ်ထားဘူးလို့ဦးထေးဦးကပြောပါရယ်ဒီတော့တွင်မှာပဲမဲဆန္ဒနယ်တချို့မှာကြိုတင်မဲတွေနဲ့ပတ်သက်ပြီးတက်ဆိုင်ရာနိုင်ငံရေးပါတီတွေကကန့်ကွက်တာတွေရှိနေပါတယ်။ကြိုတင်မဲအရေးအတွက်များလွန်းတာမဲတွေအားလုံးကတီထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ကြီးပဲဖြစ်နေတာတွေကြောင့်တန်တရားဖြစ်เสียရှိတဲ့အတွက်အခုလိုတိုင်ကြားတာလို့တိုင်ကြားတဲ့နိုင်ငံရေးပါတီတွေကထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာနှိုင်မာလာရှိရနေကတမိုင်ဝင်ရွေးကောက်ပွဲကိုအတူတကွအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်မြန်မာပြည်သူလူထုနဲ့နိုင်ငံတွင်းကအဖွဲ့အစည်းတွေအားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ယူဝမ်းမြောက်မိပါကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကသတင်းကြေညာချက်တရက်ကိုမနေ့တနင်္ဂနွေနေ့မှာထုတ်ပြန်လိုက်ပါတယ်။နိုင်ငံတွင်းကတန်းနဲ့ချီတဲ့ပြည်သူလူထုဟာဒီမိုကရေစီစနစ်စီကိုပုံမနှိမ့်ဆက်စေဖို့ခြေလှမ်းတလှမ်းလှမ်းလိုက်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီရွေးကောက်ပွဲတွေဟာပြည်ပြည်စုံနဲ့အနေထားဖြစ်ဖို့အဝေးကြီးလိုသေးတယ်ဆိုတာကိုသိထားပေမဲ့တဟာ80တိုးဖို့အရေးပါတဲ့ခြေလှမ်းဖြစ်တယ်ဆိုပြီးတော့လည်းကြေညာချက်မှာရေးသားထားပါရယ်။တခြားနိုင်ငံတကာနဲ့ပြည်တွင်းရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေနဲ့အတူရွေးကောက်ပွဲဖြစ်စဉ်တွေနဲ့မဲရေးတွဲမှုတွေကိုလည်းစောင့်ကြည့်နေမယ်လို့ကြေညာချက်မှာရေးသားထားပါရယ်။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီရေးနဲ့အမျိုးသားယဉ်ကျေးမှုရေးဆက်လက်လှုပ်ဆောင်သွားဖို့အတွက်ကူညီထောက်ပံ့မှုတွေဆက်လက်ပေးသွားဖို့တန်တိတ်ထန်ချလာကြောင်းကိုလည်းကြေညာချက်မှာရေးသားထားပါရယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဆမသာပါဝါကလည်းမြန်မာပြည်သူတွေဟာဒီမိုကရေစီရေးလမ်းကြောင်းအတွက်အရေးပါတဲ့ငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အနာဂတ်တစ်ခုတည်ဆောက်ဖို့ရွေးကောက်ပွဲမှာပါဝင်မဲပေးခဲ့ကြတဲ့အတွက်လည်းမနေ့ကကြေညာချက်ထုတ်ပြီးတော့ချီးကျူးပြောဆိုလိုက်ပါတယ်။မြန်မာလူထုဟာကြီးမားတဲ့လှုပ်ဆောင်ချက်တွေနဲ့အတူကြီးမားတဲ့ဆွလုံးမှုတွေကိုကြော်ဖြတ်ခဲ့ကြကြောင်းမြန်မာလူထုအားလုံးကသူတို့ရဲ့ဒီမိုကရေစီနှိမ့်လန့်ချလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုအပြည့်အဝနဲ့လွတ်လပ်စွာကျင့်သုံးနိုင်မယ်နဲ့ကိုစောင့်မျှော်နေပြီးအဲ့ဒီလမ်းကြောင်းမှာအတူတကွရပ်တည်သွားပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဆမသာပါဝါကပြောထားပါရဲ့ရှင်
။နိုင်ငံအစွန်ဖျားမဲဆန္ဒနယ်တွေနဲ့တိုင်းရင်းသားဒေသတွေကမဲရလက်တွေကိုစောင့်နေတယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံချိန်အတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောပါရယ်။အခုကျင်းပပြီးသွားတဲ့ရွေးကောက်ပွဲကိုအာဆီယံအပါအဝင်နိုင်ငံတကာလေးလာသူတွေစောင့်ကြည့်လေးလာခဲ့ကြပြီးအဲ့ဒီတည်းမှာအမေရိကန်ပြည်ထောင်စုအခြေစိုက်ကာတာစင်တာကလေးလာသူတွေလည်းပါဝင်ပါရယ်ရှင်။
နောက်ဆုံးရမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမနှမ်းလောင်နဲ့မအိမ်ချင်းနိုင်တို့ကကြီးညာပေးခဲ့ကြတာပါရှင်။ဒီနေ့ကတော့ဒီကျမတို့မနေ့တုန်းကငင်းငင်းညံ့ညံ့ပဲကျင်းပပြီးစီးခဲ့တဲ့ဒီမြန်မာနိုင်ငံရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုအထူးထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဘာတွေထုတ်ပြန်ထားသလဲဆိုတာကိုကြည့်ကြရအောင်ပါ။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမားယွင်းတွေရှိခဲ့ပေမဲ့ဒီအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကနဦးရလတ်တချို့မှာတော့အ धिक အတိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရနေတာကိုလည်းတွေ့ကြရတာပါ။အကြောင်းစုံကိုတော့ကိုအောင်လူကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
မဲဆင်းနေမှာအမားယွန်းနေမဲယုံနေမှာပြဿနာတွေကြုံရပေမဲ့တနင်္ဂနွေလုံးတိုက်တံမှာတော့ပြောပလာအောင်မများလာတာကြောင့်ရွေးကောက်ပွဲကအောင်မြင်မှုရှိတယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောဆိုခဲ့တာပါအယောင်ဆောင်မဲပေးတဲ့အမှု၄မှုမဲလက်မှတ်မှားပေးတာ14မှုမဲယုံမှုလက်မှတ်မပါတာ3မှုတရားမဝင်မဲဆွဲတာ12မှုတခြားမှု15မှုအပါဝင်ရွေးကောက်ပွဲဆိုင်ရာပြစ်မှု48မှုသာရှိခဲ့တာကြောင့်ရွေးကောက်ပွဲအောင်မြင်မှုရတဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောကြားသွားတာဖြစ်ပါတယ်
နိုင်ငံလုံးမှာရှိတဲ့မဲရွတ်တဲ့အချိုးကျလိုက်တဲ့ကံတော့ဖြစ်စင်ပေါင်းပြည်သူ့ဘာဖြစ်ဖြစ်ကိုရတယ်မဲရွတ်တော်မှာဖြစ်စင်ဒီမဲရှိတဲ့ဆိုတော့ဖြစ်ပါတယ်ဒါကြောင့်ဒါကြောင့်စကားဦးနဲ့ဒီဒီကောက်ပွဲကဒီဒီကြမ်းနဲ့ဒီကောက်ပွဲဒီဒီရင်းကြတော့ဒီတော့ပဲကျင်းပနေခဲ့လို့ဆိုတော့ပြည်ရှိရမှာဖြစ်ပါတယ်
တဲ့ဦးနေနေကကျင်းပခဲ့တဲ့ရွေးကောက်ပွဲလွတ်လပ်မျှတမှုနဲ့ပတ်သက်လို့ပြည်ရင်းပြည်ပကစိုးရိမ်မခင်ဖြစ်နေချိန်မှာပဲဒီကနေ့ရွေးကောက်ပွဲရလဒ်တွေကိုစတင်ထုတ်ပြန်နေပါပြီဒီကနေ့ညနေပိုင်းပထမဆုံးတော့မဲရလဒ်ကိုထုတ်ပြန်ရမှာတော့ရန်ကုန်တိုင်းအတွင်းက12မြို့နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအနိုင်ရခဲ့ကြောင်းလဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကကြေညာခဲ့တာပါ
အခုချိန်ကြီးကျွန်တော်တို့ဒီလိုတော့12နေရက်နဲ့မြို့သားတိုင်းပြည်သားတွေအပြည့်အဝရပါတယ်ကျွန်တော်တို့ဝင်လာတဲ့ဒီနိုင်ရှုရက်လက်တွေတော့ဆက်လက်ပြီးတမ္ပတ်ထားတဲ့အခြေအနေမှာတို့ပြန်ပြီးတော့ပေါ့ရမယ်လို့ကြားလို့ပါတယ်
NLD ပါတီတာဝန်ရှိသူတို့ချို့ကတော့ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရလိမ့်မယ်လို့မျှော်လင့်နေကြတာပါရွေးကောက်ပွဲရလဒ်တချို့ကိုထုတ်ပြန်ကြေညာနေတဲ့ရန်ကုန်မြို့က NLD ပါတီရုံးချုပ်ကိုဒီကနေ့စောပိုင်းရောက်လာတဲ့ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတော့လူမှုအနေနဲ့အနိုင်ရှုံးကိုခံမနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအရေးမှပြောဆိုသွားခဲ့တာပါ
အခုချိန်မှာဆိုရင်မဲရလဒ်တွေကိုတရုံဝင်အစီမပြုတ်ရသေးပါဘူးဒါပေမဲ့လည်းအများပြည်သူကတော့ဘယ်လိုအခြေအနေမှရှိလဲဆိုတာကိုတော့သဘောပေါက်ကြပါလိမ့်မယ်လို့ကျွန်တော်တို့ချက်ပါတယ
်အနာရပြည်အောင်စုချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုက္ခဦးထေးဦးကတော့ ARD တက်ဟင်းသားမျိုးနွယ်ကမဲဆန္ဒနယ်မြေမှာရှုံးနိမ်သွားခဲ့တယ်လို့ပါတီထိပ်တန်းခေါင်းဆောင်နေရာကဖယ်ရှားခံခဲ့ရတဲ့သူရဦးရွှေမန်းကလည်းရှုံးနိမ်ခဲ့ပြီးဒီမဲဆန္ဒနယ်မြေတွေမှာ NLD ပါတီကသာအနိုင်ရခဲ့ကြောင်းလဲကနဦးရလက်တွေကိုကူကပ်ပြီးနိုင်ငံရေးပါတီတွေကပြောဆိုထားကြပါတယ်ခင်ဗျာ
ဒါကတော့ဒီကနဦးရွေးကောက်ပွဲရလဒ်တချို့နဲ့ပတ်သက်ပြီးတော့ကိုအောင်လွင်ဦးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်တဆက်တည်းမှာပဲဒီမနေ့ကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကဘယ်လိုမျိုးထုတ်ဖော်ပြောဆိုမှုတွေရှိနေသလဲ NLD ထောက်ခံသူတွေကြားမှာရောရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးတော့ဘယ်လိုစိတ်လုံတရားစောင့်ကြည့်နေကြသလဲဆိုတာကိုလည်းဒီအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့ကျမတို့ရဲ့သတင်းတောက်ကိုသားညို့ဦးကလည်းလောလောဆယ်အခုရန်ကုန်မြို့က NLD ရုံးချုပ်ရှိမှာရှိနေပါတယ်ကိုသားညို့ဦးရေအခုဒီ NLD ရုံးချုပ်ရှိမှာကိုသားညို့ဦးလည်းရောက်နေတယ်ဆိုတော့ဒီအခုရွေးကောက်ပွဲကော်မရှင်ကလည်းကနဦးရလဒ်တချို့ကိုစပြီးတော့ကြေညာပေးနေပါပြီဆိုတော့ဒီရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ NLD ဘက်ကဘယ်လိုထုတ်ဖော်ပြောဆိုတာတွေရှိနေပါလဲနောက်ဆုံးအချိန်ထိသိရသလောက်ပြောပြပေးပါဦးရှင့
်အဲတော့ NLD ကနေပြီးတော့အခုဒီသူတို့ရုံးရှိမှာထုတ်ပြန်ပေးနေရဆိုတော့ကတော့ဒီရုပ်မြင့်တန်ကြားကနေပြီးတော့ဒီ Sky နဲ့ရုပ်မြင့်တန်ကြားကနေပြီးတော့ဒီမဲရီတွက်မှုတွေကို live မဲရီတွက်မှုတွေပေါ့နော်အဲ့ဒါတွေကိုဓာတ်ရိုက်သူတို့ပြန်ပြီးတော့လွှင့်ထုတ်ပေးနေတာပါ NLD အနေနဲ့တော့တရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒါပေမဲ့အခုက NLD ကနေပြီးတော့သူတို့တိုင်းနဲ့ပြည်နယ်အလိုက်ရရှိထားတဲ့သူတို့ဒီတိုင်းနဲ့ပြည်နယ်မဲယုံတွေသူတို့ဒီသူတို့ရှိနေတဲ့ဌာနခွဲတွေကရရှိထားတဲ့အချက်လက်တွေကိုဒီရုံးချုပ်ပါဒီတိုင်းနဲ့ပြည်နယ်အလိုက်ကိုဒီလူငယ်တွေကိုခေါ်ပြီးတော့အကုန်လုံးအဲ့ဒါကိုပြုစုနေပါတယ်ပြုစုနေတော့အဲ့မှာပြုစုနေတဲ့သူတွေနဲ့ကျွန်တော်တွေ့ဆုံပြီးတော့မေးမြန်းကြည့်ပါတယ်အဲ့တော့သူတို့ခံမှန်းချက်အရဆိုလို့ရှင်တော့ရန်ကုန်တိုင်းလုံးမှာကိုကိုချိုးကလွဲပြီးတော့နိုင်တယ် ERG တိုင်းလုံးနိုင်တယ်မကွေးတိုင်းတိုင်းလုံးနိုင်တယ်မေယာအတော်များများမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနိုင်နေပါတယ်ဒါပေမဲ့တေတာရာကတော့ဇီဂုံမိထီလာကိုကိုကျွန်းဒီလိုနေရာတွေမှာတော့အမျိုးသားထုံစီဖွဲ့ချုပ်ကရှုံးပါတယ်စက်ခိုင်ပါတီကနိုင်ပါတယ်တချို့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသမွန်ပြည်နယ်ဒေသတွေမှာတိုင်းလားပါတီတွေအနိုင်ရရှိတယ်လို့သိရပါတယ်အဲနောက်တစ်ခုကသူတို့နည်းနည်းလေးအခုကညင်းပွားပွဲဖြစ်နေတဲ့နေရာတွေကတော့မြချီနာလာရှိုးတောင်ကြီးပါအဲ့မှာကြိုတင်မဲ့ကိစ္စတွေအညင်းပွားပွဲဖြစ်နေပါတယ်မြချီနာမှာတော့နောက်ဆုံးရရှိတဲ့သတင်းအရဆိုတော့ကော်မရှင်ကတော့ဒီကြိုတင်မဲတွေကိုပယ်မဲဖြစ်သတ်မှတ်တယ်ဆိုတဲ့သတင်းတော့ရပါတယ်ဒါပေမဲ့အတီးပြုတ်လို့မရပါဘူးဒီကြားအဲ့လာရှိုးမှာတော့ဘယ်လိုဖြစ်လဲဆိုတော့ဒီပထမသူတို့မဲရေတွေ့တဲ့ခါမှာမြူသားဒီမိုကရေစီဖွဲ့ချုပ်ကမဲ1000ကျော်နဲ့အနိုင်ရထားတယ်လို့ပြောရတယ်ဒါပြည်သူ့လွတ်တော်ပါပေါ့နော်အဲတစ်ဖက်မှာဒီဒေါက်တာဆမ်မောက်ခန်းရဲ့ငှက်ပြိုင်တဲ့ဟာကနောက်ဒီကျင်ညာသူတို့ဒီမဲရေတွေ့ပြီးရပြီးမှနောက်ထပ်ပြီးတော့ Now that the Mary Tayola, to the Mary Yola, to Jam Nayara, to be Pinny, or to get an epidemic, Mudad Musi Pajoga, Commission with Dine and Hare, through Mudad Musi Pajoga, through the DCN with Lemon to Lutia, Kajo, Nimbab, Munia, or Hupchidia, Lashu, Town, Gina, Chuniari, or Pinny, or that I need down here to do with no media, Mudad Musi Pajo, Nine, Tanangalo, Dindan, Nezo, not through Kunase, Yaga, Nunjo, and then Yashi Tarras, and the Taro through Piovarek now.
Okay, aku NDI yang jauh sih malay di NDI utah kan itu dia tu terpegang labi lor di silau di sana ya lah tu lah sahun ya lu leh tiar esok di yang jauh ya sih mak aku cini ya belum sih ni leh halen NDI pergi awal lah.
Apa le? Kalau mana ni kerja dulu pergi tak ada kerja aku NDI yang jauh sih mak suwe biar tu awak kan jawab le. Di ni so ni mana sahun ni leka NDI yang sih mak tu utah kan itu dulu suwe biar tu jangan jangan sah suji kah mana pas senai lau mak NDI yang jauh labi lor dulu kami ni kena mana lau tu mungkin pergi awal le. Di kalau di jalan jalan di bawah di ni ni yang saya jauh bawa le, nak cakap di jalan ha, jodoh tu mesti buat jodoh jalan tu, awam boleh mahu bawa, tapi ni kalau awam boleh piham esok jodoh orang sendiri bawa sudah bawa le, kalau kau cakap itu di, nanti di yang jauh sih macam lau mui datang macam jangan ni cakap macam, dulu pergi tengah suwe biro awam boleh kahwin bawa le, jodoh tu mesti buat jodoh topi apa macam dah ni tu sangat ni bawa le, nak jodoh tu mesti buat jodoh le, jangan ni bawa macam, sejauh di lebih banyak ni ni topi buat bawa le, lepas season ni lalu dia bawa le.
Okay, kalau susu aku tanya ubi orang mah, ane juga tu ah, dia wenoh cina pion ni dalam hobi metro, naya naik me, cina orang di kapi ni jadi orang pion ni dapat no.
Okay, tapi macam orang pion agak dia wen dulu tu macam pion bibi macam orang ayam, tahun siapa lu meti lor tu, macam tahu le tua cik le kaca lor tu, niat kita ni macam tu, niat kita ni jalan, accha le tu, tu di cha kengan ni tu, macam ni tu di cha tu ni, pergi lagi siapa ni, di ni bini le pergi lor. So, apa dia jahsi tarik tu seni ni siapa ni? Seni siapa kerja? Ayah, apa mah tu? Nenjan ni, cila tu, tu es tu dawa. Nada tu kamera jual mahu bawa tu, jahat ni, mayu ni, apa dia jahat ni, cila bawa, si kamera tu tu dawa. Dah gula dulu dia pun berjodoh bawa, dah macam mana jual tu jahat ni cila tu dawa.
Okay, Jesus bawa kita nyonya. Jadi, lo lo sedi, anda di yang jauh sih mah yang ni biro, juga boleh jalan dengan pada dek cini rigu. Niki sah cini dek, cuma ria terima kita nyonya guset dua mimian kira wa. Juga boleh jalan dengan nak bayar tu lari kaca lu sih le, cuma lu di nak sonya cini rigu, tu lah cini rigu, mian zoom tu ni biro mah pi di mana orang cina pakai dek juga boleh pada tu kena uyal dek cukur, dek ni kasah biro, biro tu juga boleh komisen kasah biro topian ni pi pare. Sebab di lo topian ni 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 pada biro ni biro mah, dek ni cina pare juga boleh komisen ya terus sah senyum boleh gu, kurang tua ya terus juga dek view dek orang mami kagur, kuang lu juga sah tu mimian cawar esen.
Okay, mami kah di ni biro mah, biro tu juga boleh komisen ya terus sah senyum boleh gu, tua bi sah mimi terus juga dek sebab, aku nak sah di biro tu juga boleh komisen ya, dek ni ni mah cina pakai dek juga boleh uyal dek ni pada lu. Parimia Pio Vilekamia.
Okay, Uruga, the Yango Dine Dajiga Munis, and Mune, Aunay, Aunay Gerebo, not Maddie, a singing, or Tikanitopian be by a ship. Tikanitopian get a singing, a yasu, and not Tidu Lutoga, Eddie Munis, and the Mune Loma, and Edia Nayagare. Thank you, Daddy, Eddie Munis, and the Mune Machi, thank you, Dajiga, Nia Legu, Lutopia Mari, A. De Mama, USDB, Lukore, Tankay, Badia, and the Nayagare ship.
อ่าก่อนเราเปลี่ยนมาสูตรเนาะอันนี้ดีกว่าอันนี้เราอันนี้ก็เลยรู้เปลี่ยนรู้ยาวไปเลยใช่ดิฉันนั่นอยู่ในมาปะเนาะโอเคแต่เมื่อทุกชีวิตที่อยู่กับเพื่อนมาแต่งงานมาแล้วว่าดิเมื่อเย็นนี่มาพิจารณาเรื่องชีวิตนับไปแล้วคือดิเมื่อเย็นนี่มาเมื่อเป็นอะไรอะไรมีรู้เมื่อเย็นนี่เป็นเมื่อพิจารณามีรู้พิจารณามีรู้เรื่องชีวิตดิลูกพิจารณาเนี่ยพัฒน์ลูกอ๋อดิอยู่กับเพื่อนคอมเมชันปาร์ตี้ดิเลย
โอเคอยู่กับเพื่อนค တယ်အယောင်ဆောင်မဲပေးတာက၄မှုမဲလက်မှတ်မှားပေးတာက၁၄မှုမဲယုံမှုလက်မှတ်မပါဘဲမဲပေးတာက၃မှုတရားမဝင်မဲဆွဲမှုက၁၂မှုအခြားအမှုက၁၅မှုအဲ့ဒီအမှုတွေပဲဖြစ်ခဲ့တယ်လို့ပြောပါတယ်တနိုင်ငံလုံးမဲယုံပေါင်းက၄000ကျော်ရှိတဲ့အနက်မှာဂျာဂိုင်လုံးနဲ့ပြန်တွက်ကြည့်မယ်ဆိုရင်မဲယုံ၁000ကိုမှတမှုပဲဖြစ်ခဲ့တဲ့အတွက်ဒါကအေဂျင့်တင်ငိမ့်နဲ့ရွေးကောက်ပွဲကျင်းပနိုင်ခဲ့တယ်လို့သူကတော့ကြေညာသွားပါတယ်ရှင့်
ဟုတ်ကဲ့ရွေးကောက်ပွဲမှာဒီကျူတင်မဲရင်နဲ့ပတ်သက်လို့လည်းတချို့ပြဿနာတွေကျွန်တော်ကြားရဲဆိုတော့ဒါရင်နဲ့ပတ်သက်လို့ရောဒီရွေးကောက်ပွဲကော်မရှင်ကဟိုဘာတစုံတရာရှင်းလင်းတော့တာရှိလားခင်ဗျာ
ရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်လည်းဖြစ်တဲ့ဥမြင့်နိုင်ကပေါ့နော်ရွေးကောက်ပွဲကော်မရှင်ကဥမြင့်နိုင်ကဘာပြောလဲဆိုတော့ကျူတင်မဲရင်နဲ့ပတ်သက်ပြီးရောတဲ့သူတို့မြေပြင်ကနေပြီးတော့ရွေးကောက်ပွဲကော်မရှင်တွေကနေဒီကော်မရှင်ကြီးကိုဘာအမှုမှတက်လာတာမရှိဘူးဆိုပြီးတော့သူကငင်းချက်ထုတ်ပါတယ်အဲ့တော့သူတရင်သာရှင်းလင်းမှမှာဒီလိုငင်းချက်ထုတ်တာကိုမီဒီယာတွေကလည်းတိတိကျကျခိုင်ခိုင်မာမာနဲ့သူတို့ကိုပြန်ပြီးတော့ရှင်းလင်းပါတယ်အဲ့ Kalau mula ni di jauh bumi tu luar nampak bahagian jauh tu lepas jodoh mana pada bintang muri tersong dia tu mah cici mama masih bahu luar tu asal biar ni nampak miliar itu orang cincang mah tu luar eh hari tu umur dia je juga masih biar bawa ni kalau tanya nampak biar yang orang tanya dia tadi mah tanya nak kau sendiri memang biar hari sih ke bawa ni eh sih ke bawa ni pada bintang luar miliar kamera tu alu mula tanya nak kau sendiri jodoh mana bawa ke arah masih bahu เยอะก็มีเนี่ยนี่พี่รอที่ลูกกินหมูเลยมันตลาดว่าอู้สูบีรอตัวนี้มาเลยแล้วจะมาเรื่องนี้พี่รอถ้าเอาท่าเนี่ยที่ดีจะเปลี่ยนขาจารมาตัวอู้เลยแต่เยี่ยยูสั่งเยอะตัวว่าไม่รู้เลยเปลี่ยนไปเลยแล้วอันลูกพี่แค่เลยกูแต่ยังน่ากูจะเลยเว้ยกูไม่รู้ไปอะไรรู้เลยเนี่ยถ้าเอาท่าเนี่ยที่ดีจะก็ไม่ใช่กูลาเต้นไปไหมสุกี้ก็ไม่ใช่ก็เยี่ยยูตัวว่าไม่สูบีรอเชื่อว่าสั่งสั่งไม่ตัวพี่ตัวเก๋ว่าเลยใช่
โอเคแล้วทุกคนก็ดีไม่มีการดีนี่พี่เรามาอยากเนี่ยส่วนนี้พี่เราดีส่วนที่อุจจาระเนี่ยปกคลุมเลยทุกเรื่องมีอาชีพเนี่ยส่วนแต่ไอ้มาอาชีพนี่เลยแม้แต่ในมีชีเนี่ยป้าจ้าเลยป้าพี่เราเลยส่วนสวัสดิ์มาเจอเราจ้าเลยที่ยุคเก่าไปมาแต่งเงี้ยแต่ยังไม่มาเว้ยอู้มาปุ๊บป้าตีแม้แต่ในมีมาส่วนแม้จริงๆแต่ต้องเราต้องดูแลส่วนที่รู้พอเลยนี่พี่เรามาอาชีพแม้แต่ในมีเนี่ยพัฒน์ลูกยุคเก่าไปก็มีอาชีพส่วนที่เชื่อเร
ဘာဖြစ်လို့များဘယ်စရင်ကိုဘာဖြစ်လို့များအမြန်ဆုံးဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကမထုတ်ပြန်နိုင်တယ်လဲဆိုပြီးတော့လည်းမေးကြပါတယ်မီဒီယာတွေကမေးကြတဲ့အချိန်မှာတို့အနေနဲ့အဆင့်ဆင့်မျိုးနယ်ကနေတိုင်တိုင်ကနေခရိုင်ခရိုင်ကနေမှာတို့ရှိကိုရောက်တာဖြစ်ပါတယ်အဲ့ဒီအတွက်ဆိုပြီးတော့တို့မှာကြန့်ကြပါတယ်ဆိုပြီးတော့တို့ကပြောပါတယ်အခုလက်ရှိအချိန်မှာမြေပြင်မှာဖြစ်နေတဲ့ကြ ပြောတော့ UEC ထုတ်ပြန်မှသာရွေးကောက်ပွဲရလက်ကအတိဖြစ်ပါတယ်ဆိုပြီးတော့ပြောပါတယ်ဘယ်ပါတီကပဲဖြစ်ဖြစ်ဘယ်သတင်းဌာနပဲဖြစ်ဖြစ်အခုအချိန်မှာ NLD ကပဲနိုင်နေဘယ်ပါတီကနိုင်နေဆိုပြီးတော့ထုတ်ပြန်နေတာတရားမဝင်ဘူးလို့ UEC ကတော့ဒီကနေ့မှာတိတိကျကျပြောသွားပါတယ်ရှင
့်ဟုတ်ကဲ့မမေခါကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့ချင်းပါတဲ့ပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ view သတင်းတောင်မှတ်မိခါကိုကိုအောင်လွင်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။တစ်ဆက်သေးပဲဒီရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့ပြည်တွင်းလေလာစောင့်ကြည့်အဖွဲ့တွေကတော့ဘလို့ထုတ်ပြန်မှုတွေရှိနေလဲကြည့်ရအောင်ပါ။မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာပြဿနာတချို့ရှိခဲ့ပေမဲ့အေးအေးချမ်းချမ်းကျင်းပနိုင်ခဲ့တယ်လို့ပြည်တွင်းလေလာစောင့်ကြည့်အဖွဲ့တွေကပြောဆိုလိုက်ပါတယ်။မနေ့ကပြည်နယ်နဲ့တိုင်းအတီးတီးမှာစောင့်ကြည့်ခဲ့ကြတဲ့ဒါနရှိဆောင်မြန်မာအဖွဲ့ကကနေဦးတွေ့ရှိချက်တွေကိုဒီကနေ့ထုတ်ပြန်လိုက်ကြပါဒီကြောင့်ပြည်စုံကတော့ VUE သတင်းတော်မတ်သိငီလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒါနရှိဆောင်မြန်မာရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ရဲ့တွေ့ရှိချက်တွေအရ2015ပါတီစုံအထွေထွေရွေးကောက်ပွဲကိုပြဿနာအနေငယ်ရှိခဲ့ပေမဲ့အေးအေးချမ်းချမ်းကျင်းပနိုင်ခဲ့တယ်လို့ပြောဆိုလိုက်ပါတယ်မဲယုံနေရဲ့ပြင်ဆင်မှုအခြေအနေတွေကိုစောင့်ကြည့်ခဲ့တာကနေပစ္စည်းမလုံလောက်မှုတွေတွေ့ရှိခဲ့တယ်လို့ဒါနရှိဆောင်မြန်မာစောင့်ကြည့်ရေးအဖွဲ့တာဝန်ခံကိုအောင်ထိုင်မင်းကအခုလိုပြောဆိုလိုက်ပါတယ်
ဒါဆိုစာမျက်နှာပြုတွေလည်းမထုံးနိုင်တဲ့အခါမှာကျွန်တော်တို့လက်ဝေနေရတယ်အဲဒီလက်ဝေနေတဲ့အခါမှာလက်ဝေနေပြီးသူ့ကိုအဝေးရှိရပါတယ်အဲ့လိုလို့မရှိဘူးဒါမိုင်းနဲ့ကိစ္စကိုပြောလို့ရပါတယ်ဒါပေမဲ့ဒီနေရာဆုံးမှာအဲ့ဒီလက်နဲ့မျက်စိကိုကာကြည့်ရင်ပြန်ဝင်ဖြစ်သွားနိုင်တဲ့အတွက်အဲ့ချက်ကိုကျွန်တော်စောင့်ကြည့်တယ်အဲ့ဒီစီမရှိတာပြရတယ်။နောက်အချို့မဲရုံတွေမှာကျွန်တော်တို့ function တစ်စိတ်လုံးမပါတာတွေ့ရတယ်။ဒါမဲရုံတစ်စိတ်ပါပါ function တစ်စိတ်လုံးမပါတယ်။ဒါပေမဲ့ဒီ function တွေရဲ့ဆုံးဖြတ်ချက်အရာသင်စားချက်တွေကလက်ပြီးကိုကြည့်လိုက်တယ်လို့ပြောတယ်။ဒီတစ်စိတ်လုံးမပါတော့ရဲ့ပေါ့နော်။မပါတဲ့ phase အဲ့ဒါကတည်းကလည်းအဲ့ဘုတ်ကိုကြည့်တယ်လို့ပြောတယ်။
ဒါဟာစောင့်ကြည့်ခဲ့တဲ့မဲယုံပေါင်း341ယုံရဲ့22ရာခိုင်နှုန်းဖြစ်တယ်လို့ပြောပါတယ်။ဌာနရှိဆောင်မြမအဖွဲ့ဟာမဲယုံဝန်ကျင်အခြေအနေ၊မဲယုံဖွင့်လှစ်မှု၊မဲပေးခြင်းလုပ်ငန်းစဉ်နဲ့မဲရည်တွက်ပုံတွေကိုကဏ္ဍခွဲပြီးစောင့်ကြည့်လေ့လာခဲ့ပါတယ်။မဲပေးတဲ့လုပ်ငန်းစဉ်ကိုစောင့်ကြည့်တဲ့အခါမှာမဲယုံတွင်မဲဆွဲစီယုံမှုတမှုဖြစ်ခဲ့တယ်လို့ကိုအောင်ထိုင်မင်းကပဲအခုလိုပြောပါတယ်။
ကျွန်တော်တို့အခိုင်အမာကိစ္စတစ်ခုမှာဆိုရင်ဒီပါတီတစ်ခုရဲ့ကိုယ်စားလှယ်လောင်းမှာလက်ညှိုးလက်ချီပွင့်ပြီးတော့ပေါ့နော်တိုင်းပြည်ရဲ့အကျိုးလူမှုအကျိုးကိုတကယ်ဆောင်ရွက်တဲ့လူကိုလက်ပေးပါလို့ကြွယ်သွားရင်းကနေပေါ့နော်အဲသူ့ရဲ့လူကိုပါတီလူကိုစိတ်တွေပါတယ်ပါတယ်ပစ္စည်းတွေကိုအဲလက်ညှိုးဖွဲ့ဝင်ကိုပြည့်အပ်ခဲ့တာရှိတယ်ပေါ်တော့ဒီကတော့ပေးခဲ့တဲ့ပစ္စည်းကပါလဲဆိုတော့ဒီတည့်ရစာနော်အဲ့ဒီတည့်ရစာကိုထုတ်ပို့ထားတဲ့ဟာကပါလဲဆိုတော့အဲ့ပါစီရဲ့ logo နဲ့ပါ냐ပေါ့နော်
ပြည်ခိုင်ပြိုးပါတီကအဲ့ဒီလိုမဲဆွဲစည်းရုံးမှုပြုလုပ်ခဲ့တာဖြစ်တယ်လို့ကိုအောင်ထိုင်မင်းကဖြည့်စွက်ပြောဆိုပါရတယ်။ဒ ဒါပြင်စောင့်ကြည့်ခဲ့တဲ့မဲယုံတွေရဲ့89ရာခိုင်နှုန်းမှာပဲလျှို့ဝှက်စွာဆန္ဒပြုနိုင်ပြီးအချို့နေရာတွေမှာပြဿနာအနေငယ်ရှိခဲ့တယ်လို့ကိုအောင်ထိုင်မင်းကအခုလိုပြောပါဗျ။အဲ့ဒါ
တွေ့တယ်ဆိုတော့နောက်ခုလည်းပဲတွေ့တယ်တခုကဆန္ဒနဲ့မဲဆန္ဒရှင်ရဲ့ရန်များနေရာတော့ဖြစ်ရင်ဖြစ်မယ်ဘုရားကမဲရုံတို့မှာကျွန်တော်တို့စံနာမဲပေးတဲ့အခန်းထဲမှာလူတရားချက်မှာကပုံရှိတယ်တော့တွေ့ရတယ်။ဒါပေမဲ့မဲရုံအဖွဲ့မဟုတ်ဘူး။ဟိုစံနာမဲစံနာပေးရသူပဲ။ဟောနော်။လူတရားချက်မှာကပုံရှိတဲ့ case ကိုသွားတွေ့တယ်။အဲ့အတွက်ဒါလုံးဝဆောင်မဲပေးပိုင်ဖို့ကိုထိခိုက်တယ်လို့ပြောတာ။ဆရာပေါ့။ဒါစုပ်။နောက်တစ်ခုကတော့မဲရုံရဲ့ဒီဆောက်ဖို့ကိုအချက်လို့ဆောင်နေတယ်။ဟုတ်ခြင်းနဲ့ဒါပါလဲဆိုတော့စံနာမဲပေးခဲ့လူဘက်ကိုထည့်တာပါ။ဒါလို့ဖြစ်တယ်။အဲ့တော့ဟိုလူရဆန္ဒမဲ့ပေးတဲ့လူအမြင်ရတယ်ပေါ့နော်ဆန္ဒမဲ့ပေးတဲ့လူဒီဆောက်တယ်ဟာဒီဆောက်လို့ဖြစ်နေတယ်ဆိုတော့အဲ့ case ကြီးကျွန်တော်မြင်ရပါတယ်
မဲယုံတွေမှာလိလဆောင်ကြည့်သူတွေလွတ်လပ်စွာဆောင်ကြည့်နိုင်ခဲ့ပြီးမဲရည်တွက်ရမှာလဲဆောင်ကြည့်သူတွေရောပြည်သူတွေရှိမှာပါရည်တွက်နိုင်ခဲ့တယ်လို့ကိုအောင်ထိုင်မင်းကပြောပါတယ်။ဒါအပြင်ဒါနရှိဆောင်မြန်မာအဖွဲ့ဝင်တွေကိုယ်တိုင်လဲရည်တွက်ပြီးသားမဲတွေကိုမြို့နယ်ကော်မရှင်ရုံးခွဲတွေကိုပို့ဆောင်တဲ့အခါမှာလဲလိုက်ပါခွင့်ရရှိခဲ့တယ်လို့ပြောပါတယ်။ဒါနရှိဆောင်မြန်မာအဖွဲ့အနေနဲ့တနိုင်ငံလုံးမှာမဲယုံပေါင်း4000ကျော်ရှိတဲ့အနက်မဲယုံ400ကျော်ကိုစောင့်ကြည့်ခဲ့ပေမဲ့ဆက်သွယ်ရေးအခက်အခဲကြောင့်မဲယုံပေါင်း341ယုံရဲ့တည်င်းပေးဖို့ချက်တွေနဲ့ဒီကနေ့ကနဦးအစီရင်ခံစာကိုရေးသားထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
။ရွေးကောက်ပွဲစောင့်ကြည့်လေ့လာမှုခြေနေတဲ့ပတ်သက်ပြီးတော့မတ်သိန်ကြီးလင်းတည်င်းပေးပို့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြို့ရသီတီကမဲယုံတွေမှာမဲတွေကိုဆက်ပြီးတော့ရေးတွက်နေကြတာဖြစ်တယ်လို့ဒီရွေးကောက်ပွဲရလက်ကနဦးကြီးညာချက်တွေအရာကတော့ရန်ကုန်တိုင်းဒေသကြီးအတွင်မြို့နယ်ဆက်နက်မြို့နယ်မှာNLD ပါတီကအများစုအနိုင်ရနေတာကိုတွေ့နေရတာပါ NLD အဖွဲ့ဝင်တွေကတော့မနေ့ညကတည်းကစပြီးတော့ NLD ရုံးချုပ်ရှိမှာရွေးကောက်ပွဲရလဒ်ကိုစောင့်ဆိုင်းနေကြပါတယ်အပြောင်းလဲတွေပေါ်လာမယ်လို့လည်းမျှော်လင့်နေတဲ့အကြောင်းနဲ့ဒီရွေးကောက်ပွဲရလဒ်ကိုပြည်သူတွေဘလို့စိတ်လုတရှာစောင့်ကြည့်နေကြတယ်ဆိုတဲ့အခြေအနေတွေကိုတော့နန်းလဖိုင်ကစူးစိတင်ပြပေးပါမယ်ရှင်
ပါတရရခိုင်တော့ကျမတို့အောင်ပါအဲကြောင့်အဲမျှော်လင့်ချက်အပြည့်နဲ့လာတာကျမတို့နိုင်ပါ NLD နိုင်ကိုနိုင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့လာတာ
မင်းကရွေးကောက်ပွဲမဲယုံတွေပိတ်ချိန်ပြီးကြတဲ့က NLD အဖွဲ့ဝင်တွေ NLD ရုံးရှိမှာစောင့်ပြီးမဲစင်းရေတွက်တာတွေကိုစောင့်မျှော်နေခဲ့ကြပါလေဒီတမိုင်းဝင်ရွေးကောက်ပွဲကနေအပြောင်းလဲတစ်ခုတကယ်ပဲပေါ်လာတော့မလားမဲမစမာမှုတွေရှိမလားစိုးရိမ်စိတ်တွေရောထွေးနေတဲ့အချိန်လည်းဖြစ်ပါတယ်
အញ្ញញ្ញံကိုသိချင်နေပါလေရှင်ညလည်းကညလည်းကောင်းကောင်းအိတ်လို့မပြောပါဘူးရှင်ကျမလိုပဲကျမရဲ့မိစေပေါင်းနေနေလဲညတညာလုံးပဲဒီဟို Facebook ကနေပြီးတော့ reset တွေကိုဖတ်နေပါလေရှင
်မနေ့ပိုင်းထုတ်တဲ့ channel တွေမှာလည်းရွေးကောက်ပွဲသတင်းတွေကိုပဲလူတွေကအဓိကစိတ်ဝင်စားခဲ့ကြတာပ
ါကျွန်တော်ဒီမှာစားတော်အများစုဝယ်တဲ့လူက NLD ကိုအားပေးပြီးတော့ဝယ်တဲ့လူကတော်တော်များတယ်လေကျွန်တော်များများလည်းစိတ်ဝင်စားတယ်
ဒီတော့ချုပ်မှာဒီကောင်ရံမကျိုးတင်မဲတွေရောက်လာတယ်ဆိုတော့လူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့သတင်းတွေကြောင့်လည်း NLD အဖွဲ့ဝင်တွေစိုးရိမ်ခဲ့ကြပါတယ်ဒီရွေးကောက်ပွဲမှာနေရအများစု NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရလိုက်တယ်ဆိုတာကိုအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်တွေကလည်းဝန်ခံပြောဆိုထားပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်ကြေညာချက်တွေကိုပဲစောင့်ဆိုင်းနေကြဆဲဖြစ်ပါတယ်
တိုင်းပြည်အပေါ်မှာတကယ်သစ္စာရှိရှိနဲ့အလုံးလုံးမဲ့အဖွဲ့ရတော့နိုင်ကိုနိုင်မယ်လို့ဒီတိုင်းယူဆပါတယ်။
တိုင်းမတိပြောရှင်းပါတယ်။နောက်ပြီးတော့တကယ်အမှန်တကယ်ပြောင်းလဲနေပြောင်းလဲမဲ့ဟာကိုပြရတဲ့အတွက်ကြောင့်မို့လဲပြောရှင်းမိပါတယ
်။ဒီကောက်ပွဲမှာ NLD အများစုအနိုင်ရလိုက်တဲ့အတွက်ပြောင်းလဲတွေပေါ်လာတော့မှဆိုပြီးဝမ်းသာနေကြတဲ့ချိန်ထဲမှာပဲဘလောက်အတိုင်းသာထိနိုင်မလဲ။ရခိုင်နှုန်းဘလောက်လွတ်တော်မှာနေရာယူနိုင်မလဲ။NLD အနေနဲ့အစိုးရဖွင့်နိုင်တဲ့အခြေအနေရှိပါမလားဒီလိုမဲခွန်းတွေနဲ့ကော်မရှင်ရဲ့ကြေညာချက်တွေကိုလူတွေစိတ်ဝင်စားစောင့်နေကြဆဲဖြစ်ပါတယ်ရှင
်မနန်းလက်ဖိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် View American တန်ရက်တနင်္လာနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်တို့ရဲ့အစီအစဉ်တွေကိုတော့ညနေ9:00နာရီထိတိုးချဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရွေးကောက်ပွဲကာလဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေတွေဆက်သွယ်မေးမြန်းချက်တွေကိုအထူးတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒီညနေ9:00အစီအစဉ်ဒီပြီးဆုံးတဲ့အခါကျရင်တော့ VOA TV သတင်းလွှာအစီအစဉ်ကိုလည်းစက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ Asia Set 7ဂျူရူကနေတိုက်ရိုက်ဖမ်းယူနားဆင်လို့ရပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းပါရှင် VOA American တန်ရဲ့2015ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့နိုင်ဝက်တိုးချက်ထုတ်လွှင့်ပေးနေတဲ့အထက်မှာတော့ဒီကနေ့မှဒီမြန်မာနိုင်ငံပြည်နယ်မြို့ရအနှံ့အပြားမှာမနေ့ကရွေးကောက်ပွဲတွေကျင်းပပြီးစီးခဲ့ပြီးတဲ့နောက်ပိုင်းနောက်ဆုံးအခြေအနေရွေးကောက်ပွဲမဲရလက်တွေဘယ်လိုရှိသလဲဆိုတာတွေကိုစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်
အဲကျွန်တော်တို့ဒီမဲရီတက်နဲ့အပိုင်းနဲ့ပတ်သက်လို့တော့အခုကျွန်တော်တို့မြို့နယ်တွေကမှာတော့ကျွန်တော်တို့ဒီသက်ဆိုင်ရာရက်ွက်ကြီးကအုပ်စုတွေကဥစားတွေကကျွန်တော်တို့ရောက်နေပြီသူတို့တချို့မြို့နယ်တွေမှာလည်းဆင်းရင်
ဒါကတော့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တချို့ကိုကြားခဲ့ရတာပါမကြားခင်မှာဒီကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ကျူတင်မဲရီနယ်ပတ်သက်ပြီးတော့အငင်းပွားမှုတွေအများအပြားရှိနေတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေနောက်ဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့ရခိုင်မျိုးသားပါတီနဲ့ဆက်သွယ်မေးမြန်းထားတာတွေကိုလည်းမကြားခင်မှာဆက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုရင်ဆုံးကတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်ကြရအောင်ပါရှင်ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲကိုပေးပို့လိုက်တဲ့ကျူတင်မဲရီနယ်ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ကဒီကနေ့ကန့်ကွက်လိုက်ပါတယ်ဒီလိုကန့်ကွက်တာကတော့ကျူတင်မဲအရေးအတွက်များလွန်းတာနဲ့ဒီမဲရီအားလုံးကပြည်အောင်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီတစ်ခုတည်းကိုပေးတာဟာတန်တရာရှိစရာဖြစ်တာကြောင့်လို့ထုတ်ပြန်ထားပါတယ်လာရှုမျိုးနယ်ရဲ့ရွေးကောက်ပွဲရလက်အခြေအနေတွေနဲ့ပတ်သက်လို့တော့ဒီ VOA ရဲ့မြန်မာပိုင်းသတင်းတော်ကုမှုစော်ကတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ရွေးကောက်ပွဲအပြီးမဲယုံပိတ်သိမ်းပြီးချိန်မဲရီတွေ့ရမှာအမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်နယ်လွှတ်တော်တွေမှာ NLG နဲ့ SNLG ပါတီတွေကမဲအသာစီးရရှိနေပြီးကြိုတင်မဲတွေကိုထက်သွင်းရေတွက်ချိန်မှာတော့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်အသီးသီးမှာမဲ2000ကျော်လောက်နဲ့အသာစီးရခဲ့တာဖြစ်ပါတယ်ဒီအချိန်မှာ NLG နဲ့ SNLG ပါတီကကြိုတင်မဲနဲ့ပတ်သက်ပြီးကန့်ကွက်လိုက်တာပါဘာကြောင့်ကန့်ကွက်ရသလဲဆိုတာကို NLD ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်ဦးဆိုင်မြင့်မောင်ကအခုလိုပြောပါတယ
်ကျွန်တော်ကန့်ကွက်တာကဒီကျွန်တော်မဲတွေကဒီလေးဆောင်ကိုပေါ့နော်ဒီလေးဆောင်ကိုထပ်ပြီးတယ်နော်ထပ်ပြီးတယ်ဟာညာလို့အကြည့်တယ်လူလေးဆောင်ဆိုတာတစ်ချက်နော်နောက်တစ်ချက်ကဒီလိုထပ်ပြီးတဲ့မဲဆန္ဒထည့်တဲ့လူဟာအမျိုးသားလွှတ်တော်မှာအားလုံးက 99% ကနော်အရေးကြီးပြီးပဲဖြစ်တယ်ဟုတ်ကဲ့ဒီလူလက်တော်မှာကြတော့လေ 99% ကလည်း USDP ပဲဖြစ်နေတယ်။နောက်တစ်ခါဒီနယ်လက်တော်မှာလည်း USDP ကပဲထည့်ရမယ်ဖြစ်နေတယ်။ဆိုရင်ဒီလူတွေက USDP ကိုပဲတော့တင်ပြတင်ပြချက်မဲ့ထည့်ခြင်းပြီးတော့သူတို့ရဲ့ influence ကြောင့်လားသို့မဟုတ်သူတို့လက်နဲ့လုပ်ရတာမှဟုတ်ရဲ့လားဆိုတာတန်ပြဖြစ်ပြမကောင်းဘူးလားဒါကျွန်တော်ပြောတာပါ
NLD နဲ့ SNLD ပါတီရဲ့ထုတ်ပြန်ချက်မှာတော့မဲစုစုပေါင်း 12,000 လောက်ရောက်ရှိလာကြောင်းဖော်ပြတယ်လို့ကျူတင်မဲတွေရောက်ရှိလာခြင်းဟာမဲယုံမပိတ်ခင်ဖြစ်တယ်လို့လည်းပြောပါတယ် SNLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်လောက်ဦးဆိုင်ဝမ်းလိုင်ခန်းကလည်းကျူတင်မဲတွေအခြေအနေကိုအခုလိုပြောပါတယ်
အမေမေရုံမပိတ်ခင်ရောက်ပါတယ်ပြီးရသူကဆူလိုက်ပြုံလိုက်ရောက်လာပါတယ်အမှန်တော့တခုတည်းမဖြစ်တင်ဘူးတခုတည်းမဖြစ်တင်ဘူးပေါ့လေရက်ွက်အဲနေမြေတွေ5ခုဆိုစစ်တာလည်းရောက်လာတယ်နောက်ပြီးတော့ကျွန်တော်တို့အဲ့ဒီရက်ွက်တွေတွန်းမေးတယ်ပုံစံ15ထောက်ရမှာပေါ့လေမဲပေးတဲ့နေရာမှာနော်အဲ့လိုရက်ွက်ကော်မရှင်ကတော့မြင်တော့မမြင်ဘူးပါဘူးခင်ဗျာတဲ့အဲ့လိုပြောတယ်ကျွန်တော်တို့အဲ့လိုအဲ့လိုတွေနဲ့ကျွန်တော်တို့ဆက်သက်တွေရှိပါတယ်အဲ့ဒါကိုကျွန်တော်တို့ကသူ့လက်ပြီးတရားမျှတာတဲ့ရက်ွက်ဖို့ဖြစ်စေချင်လို့ကျွန်တော်တို့ကဒီဟာကိုပူးပေါင်းပြီးတော့ကျွန်တော်တိုက်ချင်းဖြစ်ပါတယ်ပေါ့နော်ဒါတွေကိုပပြအောင်လှုပ်ဆဲချင်တယ်ဒါအင်မတန်မှအရေးကြီးတဲ့အချက်ပါတယ်ပေါ့နော
်လာရှုံမြို့နယ်ရွေးကောက်ပွဲကွန်ဖရင်ဥက္ကဋ္ဌဦးတမောင်ရွှေကတော့ဒီကန့်ကွက်ချက်အပေါ်မှာအခုလိုပြောဆိုပါတယ
်ကျူတင်မဲကဟို3846မဲလीအဲဒါ3000ဆိုတာက3000ကျော်ကိုသူက3နဲ့မြောက်လိုက်တာဟုတ်တွတ်တော့3နဲ့တော့ကျူတင်မဲဆိုလို့ရှိရင်ကျွန်တော်တို့မြို့နယ်ကော်မရှင်ရုံးကိုဓာတ်လိုက်ထုတ်ရပါတယ်မြို့နယ်ကော်မရှင်ရုံးကဓာတ်လိုက်ထုတ်ပေးတယ်ပြီးတော့ကြတော့ဆန္ဒပြုပြီးရင်မြို့နယ်ကော်မရှင်ရုံးမှာဓာတ်လိုက်လာပြီးတော့အိတ်ကိုလုံးလုံးသွားပိတ်ပြီးတော့ကျွန်တော်တို့ပို့ရပါတယ်ကျူတင်မဲက ကျန်းခံရေးကတော့ထောင်မနှမ်းရတယ်ရတဲ့မဲအကြီးအတွက်နည်းလို့အဲအဲ့ဒါလို့ပေါင်းပြီးတော့ပြင်ပြလိုက်တာဖြစ်ပါတယ
်လာရှိုးမြို့နယ်မှာမဲဆန္ဒရှင်စုစုပေါင်း 38,000 လောက်ရှိပြီးလောလောဆယ်မဲရက်လက်စည်းရင်းတွေပြုစုနေစေဖြစ်တာကြောင့်မနှက်ဖန်လောက်မှအနိုင်ရှုံးကိုကျင်းညာနိုင်မယ်လို့လည်းပြောပါတယ်
လာရှိုးမြို့နယ်ကတော့ဒီမကျင်းညာနိုင်ဘူးတခြားလောက်မှကျင်းညာနိုင်မယ်ခင်ဗျ
လာရှိုးမြို့မှာလို့ကျူတင်မဲနဲ့ပတ်သက်ပြီးကချင်ပြည်နယ်မြစ်ကြီးနားရှမ်းပြည်နယ်တောင်ကြီးနယ်ကယားပြည်နယ်လွိုက်ကော်မြို့တွေမှာလည်းငင်းပွားမှုတွေဖြစ်ပွားနေပါတယ်
။ဒါကတော့ကျူတင်မဲတွေနဲ့ပတ်သက်လို့ငင်းပွားစရာတွေရှိနေတဲ့ရှမ်းပြည်နယ်လာရှိုးမြို့ကအခြေအနေကိုကိုမိုးစွာသတင်းပေးပို့ခဲ့တာပါ။အခုကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ကချင်ပြည်နယ်မြို့နယ်18မြို့နယ်တွေက9မြို့နယ်ရဲ့ရွေးကောက်ပွဲရလဒ်တွေကိုပဲဒီကနေ့ကျင်းပပေးနိုင်မှာဖြစ်တယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်။တချို့မြို့နယ်တွေကတော့တွားရေးလာရေးအခက်အခဲကြောင့်မဲပုံးတွေတည်ယူဖို့အတွက်သတင်းပတ်နဲ့ချီအချိန်ယူရမှာဖြစ်ပြီးတော့ဒီအတွက်တက်မတော်ဘက်ကရဟတ်ရင်တွေနဲ့ကူညီပေးဖို့လည်းတင်ပြထားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကချင်ပြည်နယ်မြို့ကြီးနားမြို့နယ်မှာဒီမနေ့ကရွေးကောက်ပွဲနေညတော့ကလှုပ်လှုပ်ရှားရှားဖြစ်ခဲ့တဲ့ကြိုတင်မဲကိစ္စအပါအဝင်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အခြေအနေအရရက်ကိုကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးထွန်းအောင်ခိုင်ကမတ်တင်ကီထိုက်ကဆက်သွေးမင်းမျက်နှာမှာသူကအခုလိုစပြောပါတယ်ရှင
်ဒီနေ့ကတော့ကျွန်တော်တို့ဒီမှာလေအခုဒီနေ့ညလောက်ဆိုလို့ရှိရင်တော့အဲကျွန်တော်6ခု6မြို့နယ်9မြို့နယ်လောက်တော့အနည်းဆုံးတော့ဟိုဖြစ်နိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒီညလောက်ဆိုနော်အခုလိုလိုတဲ့ကျွန်တော်နှစ်မျိုးနဲ့ရတာပြီကျွန်တော်တို့အင်ဂျန်ရံနဲ့ကျွန်တော်တို့သမူးမောက်ကြတာပါပဲအဲနောက်ထပ်ထပ်ပြီးတော့ရနိုင်တဲ့မျိုးနယ်တွေကကျွန်တော်တို့ရနိုင်မယ်ဆိုပြီးတော့တင်ပြလာတာရောကျွန်တော်ဝိုင်းမော်လို့တနိုင်းလို့နောက်ပြီးတော့မှအဲဆင်ကျွန်တော်တို့သမော်ရွှေကူအဲဒီမျိုးနယ်တွေလည်းထပ်ပြီးတော့မှရလာနိုင်ပြီရှိတယ်ပေါ့နော်ဘယ်သူလုံနေပြီနောက်ဆုံးချိန်တွေရောက်နေပြီဆိုပြီးတော့ဆက်ကြရ
ဟုတ်ကဲ့ရှင်အဲ့တော့ဆရာတို့ဒီအပီးသက်ပေါ့နော်မဲဆင်းနေထုံနိုင်မှာဆရာခုနပြောသလိုဆိုရင်သတင်းတပတ်ဆက်ရဲ့အချိန်ယူရအောင်မယ့်အနေအထားပေါ့နော်ဟုတ်ပါလားရှင်ဆရာ
မနေ့မနေ့ပူတာဟိုဘက်ကတော့အဲ့ဒီလောက်ကိုယူမှာခေါလန်မှုညွနေကြခေါလန်မှုညွနေရနေပြီးမှသူ့ရဲ့အဝေးဆုံးမဲယူပေါ့နော်ဆိုရင်အဲ့ဒီကရလက်ကအဲ့16ဒီ16ကကြီးတွေကခေါလန်မှုညွနေကိုရောက်လာဘူးတော့ဘူးအနည်းဆုံး9ရက်လမ်းလျှောက်ရမှာ
ဟုတ်ကဲ့
9ရက်လောက်လမ်းလျှောက်ရမယ်အဲ့တော့ခေါလန်မှုရောက်ခေါလန်မှုကနေပြီးတော့မှသူတို့ကျွန်တော်တို့တက်ဆိုင်ရပူတာဟိုခရိုင်ကိုအဲ့လိုပဲလမ်းခီးမှာကျွန်တော်တို့ဒီသွားမယ်ဆိုလို့ရှိလို့ရှိရင်အနည်းဆုံးနောက်ထပ်9ရက်လောက်ထက်ကြတယ်။ဒါခေါလန်ဘူးဘက်ကအဝေးဆုံးမဲုံချင်တယ်။အဲ့လိုပဲနောင်မွန်ဘက်ကပန်နန်းတင်ဒီသားဘက်မှာရှိတဲ့မဲုံစုလေထိုးနည်းလကောက်မဲပန်နန်းတင်ကိုရောက်ဖို့9ရက်လောက်ကြာတယ်။ပန်နန်းတင်ကနေပြီးတော့မှနောင်မွန်ဘက်ကိုသွားမယ်ဆိုလည်းအဲဒါနောက်တစ်3ရက်လောက်ကြာတယ်။အဲအဲ့လိုမျိုးနေရာတွေရှိတယ်ဗျအဲ့ဘက်တည်းကလေ
။ဟုတ်ကဲ့ရှင်။
အဲ့တော့ကျွန်တော်တို့ကတော့ဗျာဒီအခုပြည်တော်မျိုးရောက်ပဲကော်မရှင်တော့အဲ့ဘက်ကရလက်တီကိုအဲဒီသက်ဆိုင်ရာမြို့နယ်တွေကိုရောက်ဖို့အတွက်ကျွန်တော်တို့ရဟန်းရင်တော့ကူညီပေးနိုင်မယ်ဆိုရင်တက်မတော်ကူညီပေးနိုင်မယ်ဆိုရင်တော့ပို့ပြီးတော့မှငါကတော့ဆောင်ရနိုင်မယ့်နေရာလေးရှိတယ်ဆိုတော့ပြင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။ဆရာအဲ့တော့ဒီရွေးကောက်ပွဲမနေ့ကဒီရွေးကောက်ပွဲလုပ်ငန်းစဉ်အခြေအနေရောတခြားဒီပြဿနာတွေအခက်အခဲတွေများရှိခဲ့ပါသေးလားရှင်။ငင်းငင်းချမ်းချမ်းပဲပြီးဆုံးသွားပါလားဆရာ။ဘာများထူးထူးခြားခြားဖြစ်ပါသေးလဲ။အ
ဲကျွန်တော်တို့ဒီပြည်ရှင်ဒီနေထဲမှာတော့လေကျွန်တော်တို့တိတ်ကြီးကြီးမားမားပြဿနာကြီးကြီးတော့မရှိခဲ့ဘူး။ဒါပေမဲ့ရွေးကောက်ပွဲဆိုတော့တော့အခုကျွန်တော်တို့အပြိုင်ဆိုင်ပေါ့နော်။ပြိုင်ညက်ဆိုင်ညက်လုပ်ကြတဲ့ပြည်ကတော့အဲဒါအနေနဲ့ဖြူထုတ်ရှင်ကိစ္စလေးရောဒါရှိပါတယ်။ဒါရလည်းကျွန်တော်တို့ဒီတိတ်ကြီးမားတဲ့ဥစ္စာတွေမျိုးပဲねကျွန်တော်တို့မဖြစ်တဲ့အတွက်ကျွန်တော်တို့ဒါတင်းတင်းနဲ့ကျွန်တော်တို့အေးအေးချင်းနဲ့ကျွန်တော်တို့ဆောင်ရနိုင်နေပါတယ်။ကြီးကြီးမားမားပြဿနာကြီးကြီးပေါ့လေ။အဖြစ်ရှင်းနိုင်လို့တဲ့ပြဿနာကြီးမားတဲ့ဥစ္စာကြီးတွေဖြစ်ခဲ့ပါဘူ
း။ဟုတ်ကဲ့ရှင်ဆရာ။အဲ့တော့အခုတော့ဒီမြစ်ကြီးနားမှာဒီကြိုတင်မဲကိစ္စနဲ့ပတ်သက်ပြီးတော့လည်းမင်းညာတို့ကဒါနည်းနည်းဟိုပြောကြဆိုကြတဲ့နေလဲထွက်လာပါတယ်ရှင်ဆရာ။အဲ့တော့ဒီမဲရီတွက်မှုပေါ်မှာရောဆရာတို့ဟိုပြေးပြေးလဲလဲရှိနေပါလားရှင်အခုချိန်လေ။
ကျွန်တော်တို့မြစ်ကြီးနားမြို့နယ်မှာကျွန်တော်တို့ကဒီမဲဆန္ဒနယ်ပြင်ပပေါ့နော်။မဲဆန္ဒနယ်ပြင်ပမှာရောက်နေတဲ့ကျွန်တော်တို့မဲဆန္ဒရှင်တွေပို့ထားတဲ့တစ်တက်တစ်တက်စမြင့်တစ်တက်သုံးနယ်ပေါ့နော်မဲဆန္ဒနယ်ပြင်ပဒီထဲမှာရှိတဲ့မဲဆန္ဒနယ်ပြင်ပအသီးသီးကနေပို့လာတဲ့မဲလဲကျူတင်မဲတွေနိုင်ငံခြားမဲဆန္ဒရှင်တွေပို့လာတဲ့ကျူတင်မဲတွေကကျွန်တော်တို့မြို့နယ်ကော်မရှင်မှာရွေးကောက်ပွဲမတိုင်ခင်တည်းကကျွန်တော်တို့ကရောက်နေခဲ့ပြီးရောက်နေတဲ့ချိန်မှာလည်းကျွန်တော်တို့ကစောစောပြောတဲ့တစ်တက်တစ်တက်နဲ့တစ်တက်သုံးဆိုတဲ့စည်ရင်းတွေနဲ့အစ်ကြမတန်းတင်ပြီးထားတဲ့မဲတွေဖြစ်ပါတယ်။နောက်ပြီးတော့မှအဲ့ဒီပါအဲဒီမဲဆန္ဒနယ်ပြင်ပမဲတွေရောက်လာလို့ရှိလို့ချင်းကျွန်တော်တို့ကဘာလုပ်ကြလဲဒီမဲလက်မှတ်တွေပေါ်မှာဒီမဲလက်မှတ်ရဲ့အမှတ်စဉ်ပြင်ရောက်ရှိခဲ့ရဲ့ဆွဲအချိန်ဆိုတာတွေကိုဒီစာရေးပေါ်မှာကျွန်တော်တို့ကရေးတယ်ပြီးတဲ့အခါကျတော့မှဒီလက်မှတ်တွေရဲ့နှစ်ပတ်သက်ပြီးတော့မှကျွန်တော်တို့ဆက်စစ်တက်တက်ဆိုတဲ့ဥစ္စာတွေမှာကျွန်တော်တို့ registration လုပ်တယ်လုပ်ပြီးတော့မှအချိန်ကျတော့မှဒီမဲလက်မှတ်ကိုကျွန်တော်တို့ကမဲပုံးထဲကိုထည့်တာအဲ့တော့ကျွန်တော်တို့ကအဲ့ဒီမဲပုံးတွေကိုမြို့နယ်မှာပြီးတဲ့မဲဆန္ဒနယ်ကျင်းပဖြစ်တဲ့တည်းကျွန်တော်တို့ကအဲဒီမဲကကျွန်တော်တို့မြို့နယ်မှာထိန်းသိမ်းရတယ်မြို့နယ်မှာရောက်လာတယ် တော့မနေ့ကသူတို့ညနေမှာပြီးတဲ့ပြင်ပမဲတွေကိုရည်တဲ့ဒီမှာကျွန်တော်မဲသူတင်မဲရည်တွက်ကများတယ်အခန်းရဲ့ရည်တွက်ရတဲ့အနေအထားချင်းတဲ့အခါကျတော့အဲ့ဒီမဲဘုံအဲ့ဒီပေါ့နော်အဲ့ဒီမဲဘုံပေါ့အဲကျွန်တော်ကျဆော့ပြောတဲ့သူတင်မဲဘုံတွေတချို့ကိုဘေးမှာထားတယ်သူတို့အဲ့နားမှာပဲပေါ့နော်ထားပြီးတော့မှတန်တဲ့မဲဘုံတွေရည်နေတာပေါ့အဲ့တော့အဲ့ဒီမဲဘုံတွေကငကူကလေးကရှိတယ်နော်ဒီတက်နေဆိုရင်တိစားစင်းစားပင်လာတဲ့မဲလေသူတင်မဲကြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုအဲ့ဒီမှာလာပြီးတော့မှစောင့်ကြည့်လေ့လာနေတဲ့တော်တော်ကိုယ်စားလှယ်တောင်းနေရေကောက်ပွဲကိုယ်စားလှယ်တွေအားလုံးအသိဖြစ်တယ်ကျွန်တော်တို့ကောင်းစင်ချင်းမှာဥရရှိပြီးသားလေးနာရီနောက်ပိုင်းမှာရောက်လာတဲ့သူတင်မဲမှန်သမျှကျွန်တော်တို့ကပယ်မဲဖြစ်သမှန်အဲ့တော့ကျွန်တော်တို့ဒီမှာအဒီယာစီအဲ့လိုမှနောက်ကျလာရင်ကျွန်တော်တို့ကော်မရှင်ရဲ့ဘဲကောကော်မရှင်မှကျွန်တော်လက်မခံဥပဒေရကျွန်တော်တို့တော့ပဲမဲ့တတ်မှာသို့တော်လေဒါတွေကငကူတွေကရှိတယ်ရှိတဲ့နွေးတွေဖြစ်ကြောင်းလည်းအဲ့ဒီမှာရှိရဆိုတာကုစလေလောင်းနေရွေးကောက်ပွဲကုစလေအကုန်ပြီအဲ့တော့အဲကျွန်တော်တို့ပြောချင်တာကအဲ့တော့ဒီဥစ္စာမဟုတ်ပါဘူးဟလားဟုတ်လားမဟုတ်လားပြီးရင်ဆော့ဆော့ပြောသလိုကျွန်တော် check လုပ်လို့ရတယ်ဘာလုပ်လို့ရလဲအဲ့ဒီမဲလက်မှတ်တွေပေါ်မှာကျွန်တော်တို့ဆော့ပြောသလိုပေါ့အမှတ်စင်နေနာယူပြီးရဆွဲတွေအချိန်ကြီးရှိတယ်ပြီးရင်ကျွန်တော်တစ်တက်စနစ်သုံးဆိုတဲ့စင်းတွေရှိတယ်ကြည့်လိုက်ကြည့်လိုက်လို့ရှိရင်ဒီမိကြီးမဲလက်မှတ်ကမနေ့က၈ရက်နေ့၄နာရီနောက်ပိုင်းမှာရောက်လာတဲ့မဲလက်မှတ်လားအဲ့မတိုင်ခင်နေ့ကဒဲနီကလေးကရောက်နေတဲ့မဲလက်မှတ်လေကအရှိကြီးပြကျွန်တော်တို့ကဒီမဲလက်မှတ်တွေကိုဒီမဲလက်မှတ်တွေနဲ့လုပ်တာကိုသူပြည့်ရဲ့အဲဥပဒေနည်းဥပဒေရှိတယ်အဲ့ဒီဥစ္စာအတိုင်းကျွန်တော်တို့ကထိမ့်သိမ်းရတာဖြစ်တယ်ဒီတိုင်းကျုံလာသူကျုံလို့ပို့လိုက်တဲ့ဥစ္စာကိုကျုံလို့လက်ခံပြီးကျုံလို့ပုံနဲ့ကိုဖြစ်ထည့်တာမဟုတ်ဘူးသူကလည်းသူကျွန်တော်တို့ register လုပ်ထားတာတွေရှိတယ်ဒါတွေကိုစစ်လို့ရတယ
်အဲ့တော့ဆရာတို့ကဒီကျူတင်မဲတွေကိုကျမတို့အရင်သိထားတာကတော့ဒီကျူတင်မဲစီးရင်နေကမဲယုံနေမှာလူသီးရှင်ချာကတ်ထားရမယ်ဆိုတဲ့ဟာမျိုးရောရှိပါလားရှင်ဆရာတို့ကတ်ထားပါလား
ကျွန်တော်တို့ကဒီမှာတော့ဘောနော်ကျွန်တော်ကျူတင်မဲစီးရင်ကိုမဲယုံမှာကတ်တယ်ဆိုတဲ့ဥစ္စာအဲ့ဒါမဲဆန္ဒနဲ့အတွင်းမှာပြီးတဲ့ကျူတင်မဲပေါ့နော်ဆိုတော့ကျွန်တော်ပြောတဲ့မဲကမဲဆန္ဒနဲ့အပြင်မှာရောက်တဲ့ကျူတင်မဲနော်
အ
ဲ့ဒါလက်ဆန်းနဲ့အပြင်မှာရောက်တဲ့ဒီမဲဆိုတာအဲ့ဒီပြင်မှာရောက်တဲ့ဒီကျုပ်တရားတက်နဲ့တက်သုံးနဲ့ညနေမှာလည်းကတ်ထားရတယ်ရက်ွက်ကော်မရှင်မှာလည်းကတ်ထားရတယ်ဆိုတော့မဲကမှာကတ်တဲ့ကျူတင်မဲဆိုတော့ကမဲဆန်းနဲ့အတွင်းမှာပြီးတဲ့ကျူတင်မဲဆိုရင်ကျွန်တော်ကပုံစံသုံးနဲ့ရက်ွက်ပဲလုပ်ပြီးနေမနဲ့မှာနော်အဲ့ဒီမနဲ့မှာအဲကျွန်တော်တက်ဆန်းရက်ွက်ကော်မရှင်ကနေပြီးတော့မှသူ့စီမှာလာပြီးတော့မှရက်ွက်တွေကပြီးသားတဲ့ကျူတင်မဲတွေကိုဘယ်သူတွေကလာပြီးထားတယ်ဆိုတော့ပုံစံသုံးနဲ့အဲ့ကျူတင်မဲဘုံတွေကိုမဲကမဖွင့်နေမှာအဲ့ဒါအဲ့ဒီအချိန်မှာမျိုးဒီပုံစံစပုံး5ကြောင်လုပ်တယ်5ကြောင်လုပ်ပြီးတော့မှကျွန်တော်သက်ဆိုင်ရာညီညီဟွာဟွာပေါ့နော်ကျွန်တော်တို့မဲယုံမှာတကောင်ယူရပြီးမဲယုံမှာတကောင်ကတ်ထားလိုက်တယ်အဲ့တော့ဒီမဲယုံမှာမဲပြရမယ့်ဒီတွေကဘသူတွေကတော့ကျူတင်မဲကိုဖိထားတယ်ဆိုတော့အဲ့ဒီပုံစံစပုံးမှာကြည့်ရင်ကျွန်တော်တို့တွေ့နိုင်တယ်
အဲ့တော့အခုဆရာတို့ဒီကချင်ပြည်နယ်ထဲမှာမဲဆန္ဒရှင်အရေးအတွက်ပေါ့နော်ဟိုမဲပေးခဲ့ကြတာဘယ်နဲ့ရခိုင်လုံးလောက်ရှိပါလဲရှင်ပြည်သူလူထုရဲ့တက်တက်ကြွကြွရှိကြပါလားဆရာ
ဒါနဲ့ပတ်သက်လို့မဲဆန္ဒရှင်ကတော့ကျွန်တော်တို့ရှိတော့8သိန်းကျွန်တော်တို့9,581လောက်ကျွန်တော်တို့မဲချင်းပြည်သူရရှိခဲ့တယ်ပေါ့နော်အဲ့တော့အခုတော့ကျွန်တော်တို့ကဒီမြို့နယ်တွေကနေပြီးတော့မှအခုသွားပြောတယ်ကျွန်တော်တို့အချက်လက်တွေကကျွန်တော်တို့ဒီမဲရရှိတဲ့ user set တွေနဲ့အတူမဲပေးတဲ့အရေးအတွက်ပေါ့လေဒါတွေကိုကျွန်တော်တို့ကမစုံလင်သေးတဲ့အတွက်ကျွန်တော်တို့ရာခိုင်နှုန်းတစ်ချက်လို့တော့မရသေးပါဘူးန
ော်ဒါတော့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးထွန်းအောင်ခိုင်ကိုမသိင်ကြီးထက်ကဆက်သွယ်မေးမြန်းခဲ့တာပါကချင်ပြည်နယ်အတွင်းကမြို့နယ်ပေါင်း18မြို့နယ်တို့မှာမနေ့ကရွေးကောက်ပွဲတွေအေးအေးချမ်းချမ်းကျင်းပနိုင်ခဲ့ပြီးမဲ့မချမ်းဘော၊စွန်ပရာဘွန်၊ခေါလန်ဖူ၊ဝိုင်းမော၊ချီဖွေ၊ဆော့လော၊အင်ဂျိုင်းယန်၊တနိုင်း၊မိုးမောက်၊မန်စီနဲ့ရွှေကူမြို့နယ်တို့ကဒီတချို့မဲဆန္ဒနယ်တွေမှာတော့နေမြေနေထားကြောင့်ရွေးကောက်ပွဲတွေကိုကျင်းပနိုင်ခဲ့ခြင်းမရှိပါဘူးရှင်။အခုတခါဒီနိုင်ငံရေးပါတီရခိုင်နိုင်ငံရေးပါတီတခုနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းတစ်ဆက်တည်းတင်ပြပေးချင်ပါတယ်။ရခိုင်မျိုးသားပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်မှု89နေရာရှိတာမှာဒီနောက်ဆုံးရရှိထားတဲ့55နေရာအထိအနိုင်ရရှိနေတယ်လို့ရခိုင်တိုင်းကရခိုင်တိုင်းရင်းသားရေးရဝန်ကြီးကပြောပါရယ်ရခိုင်မျိုးသားပါတီအနေနဲ့ကတော့လာမယ့်2015ရွေးကောက်ပွဲကနေပေါ်ပေါက်လာမယ့်အုပ်ချုပ်သူအပြောင်းအလဲမှာအစိုးရတင်တဲ့ပူးပေါင်းလက်တွဲဆောင်ရွက်သွားမယ်လို့ပြောပါရယ်ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဦးအေးတောင်ကမင်းများမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်တဲ့အမျိုးသားလွှတ်တော်ကဒီအပြတ်အသတ်အနိုင်ရခဲ့ပေမဲ့လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့သူဝင်ရောက်ရှင်ပြိုင်တဲ့မအောင်မဲဆန္ဒနယ်မှာရှုံးနေခဲ့ပါရယ်လက်ရှိဆန္ဒဒီမဲဆန္ဒရလက်တွေအရာကတော့အနိုင်ရနေတဲ့ရန်ကုန်တိုင်းရခိုင်တိုင်းရင်းသားရဝင်ကြီးဦးစော်အေးမောင်ကို VOA မြန်မာပိုင်းကမဆုမွန်ကနေပြီးတော့ဒီရခိုင်မျိုးသားပါတီရဲ့နိုင်ငံတော်မဲရလက်တွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးဖြေကြားပါရရှင်
။ရ
ကျွန်တော်တို့မြန်မာနိုင်ငံတနင်္ဂနွေလုံးမှာကျွန်တော်ရခိုင်မျိုးသားပါတီက89နေရာပြိုင်ပါတယ်ဒီကနေ့နောက်ဆုံးရရှိတဲ့သတင်းအရ55နေရာနိုင်ပါတယ်နိုင်တဲ့နေရာကိုကျွန်တော်ခွဲပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်12နေရာရှိတာ12နေရာအပြည့်နိုင်ပါတယ်ဒါပြင်ချင်းပြည်နယ်ပလဲဝါမြို့မှာရှိတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်2နေရာနိုင်ပါတယ်အဲ့တော့အမျိုးသားလွှတ်တော်ကိုယ်စားလှယ်14နေရာရပါတယ်နောက်ပြီးတိုင်းပြည်သူလွှတ်တော်ကိုယ်စားလှယ်အမှတ်73နေရာရပါတယ်နောက်ကျွန်တော်တို့တိုင်းဒေသကြီးလွှတ်တော်အမှတ်25နေရာရပါတယ်ရန်ကုန်မှာကျွန်တော်2နေရာရပါတယ်အားလုံး55နေရာနိုင်ပါတယ်89ရောက်ပြိုင်လာမှာ
ဟုတ်ကဲ့ပါဆရာနောက်တစ်ခုကဆရာဆရာဒေါက်တာအေးမောင်အနေနဲ့ဒီရှုံးလိမ့်သွားတယ်လို့သိရပါတယ်ဒီဒေါက်တာအေးမောင်ကဆိုရင်လည်းအရင်တော့ကဒီ6ပွင့်ဆိုင်မှာလည်းတိုင်းရင်းသားတွေကိုစားပြုပြီးခေါင်းဆောင်တယောက်ဖြစ်နေတော့သူရှုံးလိမ့်သွားတဲ့အပေါ်မှာရောဆရာတို့ရခိုင်အမျိုးသားပါတီအနေနဲ့ဘယ်လိုများသုံးသပ်မိပါလဲရှင်
ဟုတ်ဒါတော့ဒါရွေးကောက်ပွဲရဲ့ရလဒ်ဖြေကိုကျွန်တော်တို့ကဘာမှပြောလို့မရပါဘူးဒါပြည်သူကမဲပေးပြီးရွေးတာဖြစ်ပါတယ်ဒါဒီအဖြစ်ပေါ်မှာအလုံးကလက်ခံမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒေါက်တာအေးမောင်ကဟိုအဲ့သူ့ရဲ့နယ်မြေမှာဆရာဒီပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးကနိုင်နေတာလားမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနိုင်နေတာလားဆရာ
ဒေါက်တာအေးမောင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒေါက်တာအေးမောင်ကိုနိုင်သွားတာပါကျွန်တော်ကတော့ဒေါက်တာအေးမောင်ပါတီကိုပို့ပြီးတော့ကြိုက်တွေ့ဖို့အချိန်ရသွားတယ်လို့ပဲကျွန်တော်အကောင်းမြင်ဝါဒနဲ့ကျွန်တော်မြင်ပါတယ်ပါတီလိုင်းကပို့လို့ဖို့အချိန်ရသွားပါတယ
်ဟုတ်ကဲ့ပါရှင်ရန်ကုန်တိုင်းမှာဝင်ပြီးတော့ပြိုင်တဲ့အခါမှာလေဆရာဦးစောအေးမောင်ကလွဲလို့ရှင်အကုန်လုံးရှုံးတယ်လို့သိရပါတယ်ဆရာအဲ့ဒါလေဆရာတို့ဒီရန်ကုန်တိုင်းရဲ့ဝင်ရောက်ရှင်ပြိုင်တဲ့အနေအထားလေးနည်းနည်းသိချင်လို့ပါဆရာဟုတ်
ကျွန်တော်တို့ရန်ကုန်တိုင်းမှာရခိုင်မျိုးသားပါတီကအားလုံး9နေရာဝင်ပြိုင်ပါတယ်9နေရာဝင်ပြိုင်တာမှာအခုကျွန်တော်အခုတိုင်းကော်မရှင်ကပြန်လာပါတယ်တိုင်းကော်မရှင်မှာကျွန်တော်မေးကြည့်တော့45မြို့နယ်မှာရွှေပြည်သားမှာကျွန်တော်တို့ကဟိုပါပေါ့နော်3နေရာပြိုင်တယ်စိုင်းသားရမှာ4နေရာပြိုင်တယ်ရန်ကင်း1နေရာပြိုင်တယ်အဲ့ဒါတော့နောက်ဆုံးသိရတဲ့လောက်ကအဲ့ဒီ6ယောက်ကတော့အခြေအနေမကောင်းဘူးခင်ဗျကျွန်တော်ဥစော်ရေးမောင်ကတော့ရန်ကုန်တိုင်း45မြို့နယ်မှာ25မြို့နယ်လောက်ရန်ကုန်တိုင်းနဲ့ဝင်လာစီးရင်ရောက်ပါပြီအဲ့ဒီစီးရင်25မြို့နယ်လို့တော့ကျွန်တော်နိုင်ပါတယ်
ဒီပြီးခဲ့တော့ကဒီဆရာတို့ဒီရန်ကုန်မှာပေါ့နော်အထူးသဖြင့်ဒီတိုင်းရင်းသားရဲဝင်ကြီးတွေကိုဒီမဲလက်မှတ်ပေးတဲ့အခါမှာအခက်အခဲတွေဖြစ်တော့ရန်ကုန်ရောက်နေတဲ့ရခိုင်တိုင်းရင်းသားတွေအနေနဲ့ပေးဖို့ကိုတော်တော်လေးမှတိုက်တိုက်တွန်းတွန်းပြောခဲ့ရတယ်လို့သိရပါတယ်ဆရာအဲ့ဒီတော့မဲပေးခဲ့ရတာကောဒီရခိုင်တိုင်းရင်းသားတွေအခက်အခဲရှိခဲ့ကြလားဆရာအဲ့ဒီနေရာတွေမှာလေဟုတ
်2010နဲ့တော့အခုအနေထားနဲ့ကတော့နည်းနည်းမတူတော့ဘူး2010တုန်းကဒီလိုကြိုတင်သက်သေကလက်မှတ်တွေပဲမပေးဘူးအခုကြိုတင်သက်သေကလက်မှတ်ပေးတာမှာတို့ရခိုင်နေရကြိုတင်တပိကံလက်မှတ်မရလိုက်တာတွေရှိပါတယ်မရတာမရတော့အဲ့မဲပေးတဲ့နေ့မှာမဲမပေးရဘူးပေါ့မဲမပေးရတော့အများဆုံးအဖြစ်မြို့နယ်ကော်မရှင်တို့ဘာလို့တော့ပြောလဲမြို့နယ်ကော်မရှင်ကဒါမဲစည်းမှာမပါတာမဟုတ်ဘူးပြည်သူ့လွှတ်တော်မှာလည်းပါတယ်အမျိုးသားလွှတ်တော်မှာလည်းပါတယ်တိုင်းဒေသကြီးလွှတ်တော်မှာလည်းပါတယ်သူ့ရဲ့အိမ်တော်သူစည်းမှာရခိုင်လိုလည်းပါတယ်မှတ်ပုံတွေမှာလည်းရခိုင်လိုလည်းပါတဲ့အတွက်တော်တော်များများမြို့နယ်ကော်မရှင်ကိုလာပြီးတော့တင်ပြရင်မြို့နယ်ကော်မရှင်ကမဲပေးခွင့်တပိကံလက်မှတ်ကိုထုတ်ပေးပါတယ်ထုတ်ပေးရင်မဲယုံကိုရောက်ရင်မဲယုံမှာတော့ခံဝန်တစ်ခုရှောက်လောက်တစ်ခုတင်ရပါတယ်။ကျမဒီဘယ်ဒီမဲယုံမှာဒီလိုအမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသလွှတ်တော်မဲပေးပြီးအခုတိုင်းဒေသရခိုင်တိုင်းရင်းသားလူမျိုးလွှတ်တော်ကိုလည်းမဲပုံမပေးရသေးလို့အခုလာပေးပါတယ်။ဒီဟာကိုနောက်တော့ပေါ့ဒီတစ်ခါပဲပေးတာဖြစ်ပါလေဆိုပြီးတော့အဲ့လိုရှောက်လောက်တစ်ကောင်တင်ရပါတယ်။တော်တော်များများတော့ပြေးခွင့်ရသွားပါလေဟုတ်ကဲ့
ဟိုဆရာကအရင်တော့ကလည်းရခိုင်တိုင်းရင်းသားရေးရဝင်ကြီးအဖြစ်လဲတာဝန်ယူခဲ့တာဆိုတော့အခုဒီဆရာအနေနဲ့အနိုင်ရတယ်ဆိုတော့ဒီခုရှေ့ဆက်လာမဲ့ဒီအုပ်ချုပ်ရေးအပြောင်းလဲမှာရောဆရာဘလို့ဆက်ပြီးတာဝန်ယူဖို့အနေထားရှိပါလဲရှင
်ဒါတော့လာတဲ့ political နိုင်ငံရေးဟိုပါပေါ့နော် political lobby ပေါ်မှာရန်ရေးကြီးပါတယ်အခုကတော့အဖြေတွေကတော့ကနန်းမငိမ့်သေးဘူးပေါ့ကနန်းငိမ့်လာလို့ဘယ်လိုပဲပါတီကဘလို့ဆိုအပ်ဖွဲ့မလဲကျွန်တော်ကတော့ရန်ကုန်တိုင်းဒေသကြီးမှာဘယ်သူနဲ့မဆိုဘယ်ပါတီနဲ့မဆိုရခိုင်သားတွေရဲ့အကျိုးအတွက်အားလုံးလက်တွဲပြီးလုပ်သွားမှာပ
ါဟုတ်ကဲ့ပါရှင်ဆရာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာ
လက်ရှိရန်ကုန်တိုင်းရခိုင်တိုင်းဒေသကြီးကဝင်ကြီးလေးဖြစ်တဲ့ဒီဦးစော်အေးမောင်ကို VOE မြန်မာပိုင်းမဆုမုံကနေပြီးတော့ရခိုင်မျိုးသားပါတီရဲ့နိုင်ငံတော်ဝန်မေယာလက်တွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရတာပါရှင်။အခုကတော့ချင်းပြည်နယ်ဘက်ကအခြေအနေကိုလည်းတလက်တင်ပြခြင်းပါတယ်။မြန်မာနိုင်ငံရဲ့ဝေးလံခေါင်ဖျားတဲ့ပြည်နယ်တပြည်နယ်လို့ဆိုရမယ့်ချင်းပြည်နယ်ကမနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ချင်းပြည်နယ်ဖလန်းမျိုးမှာမဲလာပေးတဲ့လူတွေနည်းနေတယ်လို့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တဲ့ချင်းတိုးတက်ရေးပါတီရဲ့ကိုယ်စားလှယ်ကပြောပါရယ်။မနေ့ကဖလန်းမျိုးနယ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ချင်းတိုးတက်ရေးပါတီတွဲဖက်အတွင်ရေးမှူးသုံးကိုရိုင်းလေးဒီရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခဲ့သူဒေါ်ချယ်ရီစဟောင်းကိုရှားပေါင်ကအခုလိုမျိုးမေးမြန်းထားပါရရှင
်။မနေ့ကတော့ဒီမြို့ပေါ်မှာတော့ တုံးပေါ်နပုံလောက်ပဲမဲပြီးကြတယ်လေလူလူတော်တော်များများကရောက်မလာကြအောင်တချို့ကလည်းစိတ်မဝင်စားတာရဲ့တချို့ကခရီးသွားနေကြတာနဲ့လေအနေလီကဖလာမြူနဲ့လင်းနေရအမျိုးသားလက်တော်ပြည်သူလက်တော်ပြည်နေအမှားနှစ်နေရအမှတ်တိနမနစ်အကုန်လုံးအနိုင်ရသွားတာပေါ့နော
်ဆိုတော့အခုဒေါ်ချယ်ရီဇဟောင်းအနေနဲ့ဒီ NLD ဘက်ကအားလုံးနိုင်ရသွားရဲဆိုတော့ချင်းတွတ်တဲ့ပါတီရောဒီနောက်ထပ်အင်အားကြီးမာတဲ့ USDP ပါတီရောအားလုံးရှုံ့နှိမ့်သွားတာပေါ့နော်အဲ့ဒီအခြေအနေပေါ်မှာရောကိုဝင်ပြိုင်တဲ့နေရာမှာအဲ့လိုမျိုးရှုံ့နှိမ့်တဲ့ပေါ်မှာရောဘာတွေဆက်လုပ်ဖို့စဉ်းစားထားသေးလဲရှင
်ဟိုဟာဒီလောလောဆယ်တော့လူထုကယူချက်ထားတဲ့ဟာဆိုတော့ဒီတိုင်းမဲ့လက်ခံရမှာပေါ့နော်
ခုနပြောထားတာကတော့မဲလာပေးတဲ့လူတွေတိတ်တော့မများဘူးပေါ့နော်ဒါပေမဲ့မဲပေးတဲ့အချိန်မှာဒီမဲပေးတာကိုလွတ်လွတ်လပ်လပ်ပေးခွင့်ရှိတယ်လို့မြင်တွေ့ရလားရှင
်ချို့လူတွေဒီကျမတို့ရဲ့ဒီပါတီဌာနပါတီနိုင်ငံကိုယ်စားလှယ်တွေကတော့ပြောတာတော့လေတိတ်မလွတ်လပ်ဘူးလို့ပြောတယ်ချို့လူတွေဆိုလို့ရှိရင်အဲ့လိုဟိုကျမနာမျိုးလိုက်ရှာတယ်ဒါပေမဲ့ဟို NLD ရဲ့တစ်စိတ်ချောင်းကိုလိုက်ပြလိုက်တယ်အဲ့လိုမျိုးတွေလေအဲ့လိုတွေတွေ့တယ်လို့ပြောတာပဲအဲ့ကျွန်တော်ကိုယ်တိုင်တော့မတွေ့ဘူးပေါ့ဒီကျွန်တော်ရဲ့မိန်းမိုးတွေပြီးတခြား observer တွေကတွေ့တဲ့ချက်တွေပေါ့ဒီဝင်လာတဲ့လူတွေကိုအတောင်းပြဖို့ energy site ကိုလိုက်ပြတဲ့ဟာမျိုးတွေကိုအခုကျွန်တော်ကိုယ်နဲ့ပဲအဲ့မျိုးတွေတော့ရှိတယ်လို့တခြားလူတွေပြောတာတော့ကြားတယ
်ဒီမဲလာပေးတဲ့အချိန်မှာရောနာမည်မပါတဲ့လူတို့မဲပေးခွင့်မရတဲ့လူတို့အဲ့လိုမျိုးအခြေအနေမျိုးတွေရောရှိလားရှင
်အဲ့လိုမျိုးနာမည်ပါတဲ့လူတွေကမဲပေးခွင့်မပေးဘူးသူတို့ပြန်ထိုက်ခိုင်းတယ်အများကြီးတော့မဟုတ်ဘူးနာမည်ပါရတဲ့နဲ့မပေါ်လာတဲ့လူတွေကပုံများတယ
်။ချင်းပြည်နယ်ကတခြားနေရာတွေမှာရောတခြားမဲဆန္ဒနယ်တွေမှာရောအခြေအနေဘယ်လိုကြားလဲရှင်။အခုခမန်းကြီးအနေနဲ့ပေါ့နော်ဘယ်ပါတီကအခြေအနေကောင်းလဲဘယ်ပါတီကအရင်လဲဆိုတော့
မြောက်ပိုင်းပေါ့မြောက်ပိုင်းအဓိကဖလမ်ဟာခါထန်တလန် NLD ကအခုလောလောဆယ်တော့အနိုင်ရနေတယ်။တခြားမြို့တောင်ပိုင်းအခြေအနေတော့အသိစိတ်တော့မသိသေးဘူး။နောက်ပြီးတည်တည်နဲ့တွန်းဆောင်အခြေအနေမသိသေးဘူးပေါ့။အုံမြူနဲ့ငါမြူနဲ့ကိုမသိသေးဘူးလေးမြူနဲ့မှာတော့ NLD ကနိုင်ရမယ်။အဲ့ဒီနေရာမှာအတိုင်းတပ်ပါတီတွေဒီတခံပါတီတွေကပုံပြီးအားကောင်းတယ်လို့ယူဆထားတဲ့နေရာတွေလေ။အဲ့မှာ NLD ကနိုင်သွားတယ
်။ရှားဖောင်ဆက်သွယ်မြင်မြင်ကြတာပါရှင်။ယူကပွဲနဲ့ပတ်သက်တဲ့သတင်းစီစဉ်တစ်ခုကိုလည်းဆက်ပြီးတော့တင်ဆက်ပေးချင်ပါတယ်။ဒီစီစဉ်ကိုတော့ Intern News ရဲ့မန္တလေးအခြေစိုက် News Lab အလုပ်ခွင်တနင်္ဂနွေကသတင်းကန်ကဒီသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်တွေပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုရဲကိုကူကတင်ဆက်ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးခရိုင်တဲကပန်စေးဒေသရဲ့မဲယုံချို့မှာရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားပြူပါတီရဲ့မဲယုံကိုယ်စားလှယ်တွေကိုပန်စေးပြည်သူ့စစ်အဖွဲ့ကလက်နက်နဲ့ချင်းချောက်ပြီးနှင်ထုတ်ခဲ့တယ်လို့ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဆိုင်အောင်ဝင်းကပြောပါတယ်။မန့်ဆက်ကြေးရွာအုပ်စုစံကားရွာဘုံကြီးကျောင်းမှာတဲခုံနေတဲ့ကိုယ်စားလှယ်တွေကို9ရက်နေ့ည10နာရီအချိန်မှာတကားကိုလာခောက်ပြီးတော့နှင်ထုတ်ခဲ့လို့ကြားပြူပါတီကခရိုင်ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားတယ်လို့ဦးဆိုင်အောင်ဝင်းကပြောပါတယ်။ဒါကြောင့်ခရိုင်ရွေးကောက်ပွဲကော်မရှင်ကနှင်ထုတ်ခံရတဲ့မဲယုံကိုယ်စားလှယ်တွေစီကနေအခုလောလောဆယ်မှာစစ်ဆေးချက်ယူနေပါတယ်။မဲပေးနေတဲ့အချိန်မှာလဲကြေးရွာအုပ်စု၄ခုလောက်ကမဲယုံနေမှာကြားပြူပါတီကိုယ်စားလှယ်တွေကိုပြည်သူ့စစ်လက်နက်ကိုင်တပ်ဖွဲ့ဝင်တွေကဝင်ရောက်ကြည့်ရှုခွင့်မပေးခဲ့ဘူးလို့သိရပါတယ်။ကြားပြူပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းကသူ့ရဲ့ပါတီဝင်တွေပြည်သူ့စစ်အဖွဲ့ရဲ့ချင်းချောက်မှုကိုခံခဲ့ရတာဟုတ်မှန်ကြောင်းနဲ့အသေးစိတ်ကတော့တရားမသိရသေးဘူးလို့ပြောပါတယ်။လက်ရှိချိန်ထိရရှိနေတဲ့ရွေးကောက်ပွဲရလဲ့အရာတော့ရှမ်းပြည်နယ်မှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြားကောင်းပါတီကကြားပြူပါတီတဲ့နေရာအများစုမှာအနိုင်ရရှိနေပါတယ်။မဲယုံပိတ်ချိန်ကျော်မှရောက်လာတဲ့ကြိုတင်မဲတွေကိုဥပဒေအရထည့်သွင်းရေတွက်သွားမှာမဟုတ်ဘူးလို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မနစ်ညတကောင်ရဲ့အချိန်မှာမဲဆန္ဒနယ်အချို့ကိုရောက်ရှိလာတဲ့ဆိုတဲ့ကြိုတင်မဲဘုံကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့ကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးဦးဆိုင်ကျော်သူကပြောပါတယ်။
ရကြီးရနေကြွတင်မဲ့ဆိုရင်လက်ဆောင်တိုင်းမှာမဲယုံမှုလက်ထက်ကိုအားမှာဖြစ်ပါတယ်မဲယုံမှုဖွင့်ပြီရုပ်တဲ့ကော်မရှင်ဖွဲ့ကွဲမှာကျတော့လက်ခံတဲ့ကြွတင်မဲ့ကမဲပေးမနစ်မဲယုံမပိတ်မီ၄နာရီမှပြကျော်လွန်ပြီးရောက်ရှိလာတဲ့ကြွတင်မဲ့ဆိုရင်တရားမဝင်ပါဘူးဗျအဲ့ဒီနည်းဥပဒေတိုင်းဆောင်ရမှာပါဥပဒေတိုင်းမဲ့ဆောင်ရမှာပါအဲ့ဒီကိစ္စကြီးကျွန်တော်စီစဉ်နေသေးပါပဲထူးခြားသတင်းတွေတက်နေပါတယ
်မနေ့ကမဲစတင်ရေတွက်ချိန်ကနေညဥ်ပိုင်းထိရှမ်းပြည်နယ်လာရှိုးမဲဆန္ဒနယ်မှာကြန့်ခိုင်ရေးပါတီကနေဝင်ရောက်ရွေးခန့်တဲ့ဒုသမ္မတဒေါက်တာဆိုင်းမောက်ခန်းကNLD ကိုမဲပြတ်သက်ရှုံးရာကနေညတကောင်ရဲ့အချိန်မှရောက်လာတဲ့ကြိုတင်မဲ1000ကျော်ကြောင့်အနိုင်ပြန်ရခဲ့တယ်လို့မီဒီယာတွေမှာဖော်ပြထားပါတယ်။အလားတူပဲကချင်ပြည်နယ်မြကြီးနားနဲ့ရှမ်းပြည်နယ်တောင်ကြီးမြို့မဲယုံတွေကိုလည်းကြန့်ခိုင်ရေးပါတီကိုယ်စားလှယ်တွေကိုအများစုပေးထားတဲ့ကြိုတင်မဲ1000ကျော်ပါတဲ့မဲဘုံတွေညတကောင်ကျော်အချိန်မှရောက်လာတယ်လို့မီဒီယာတွေကဖော်ပြထားပါတယ်။ ရွေးကောက်ပွဲနည်းဥပဒေပုံမှန်81ကကြီးအရရွေးကောက်ပွဲကျင်းပတဲ့နေ့မှာကျွတင်မဲတွေကိုမဲယိုပိတ်ချိန်ညနေ4နာရီအထိပဲလက်ခံရမှာပါ။4နာရီနောက်ပိုင်းရောက်လာတဲ့ကျွတင်မဲတွေကိုထည့်ရေမတွက်ရဘူးလို့ပြဋ္ဌာန်းထားပါတယ်။ရခိုင်ပြည်နယ်နေရာအများစုမှာအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ AMP ဟာဒီကနေ့မနက်မှာကျွတင်မဲတွေရောက်လာတာကြောင့်အချို့မဲဆန္ဒနယ်တွေပြန်ရှုံးနေတာရှိတယ်လို့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အေးနုစိန်ကပြောပါတယ်။ရခိုင်မျိုးသားပါတီအနေနဲ့ဘူးတီတောင်မြို့နယ်မဲဆန္ဒနယ်1နဲ့2မှာမနေ့ညအထိခိုင်လုံမဲတွေနဲ့အနိုင်ရနေပေမဲ့ဒီနေ့မနက်ပိုင်းမှာရောက်လာတဲ့ကျွတင်မဲတွေထပ်ပေါင်းတဲ့အခါမဲဆန္ဒနယ်1မှာပြန်ရှုံးသွားတယ်လို့ပြောပါတယ်။အခုလိုကျွတင်မဲတွေနဲ့ပတ်သက်ပြီးစိုးရိမ်တယ်လို့ဒေါ်အင်းနုစိန်ကအခုလိုပြောပါတယ်
ကိုတင်မဲဆိုတာဟာကျူးပြီးတော့တက်ထားတဲ့အတွက်မင်းကရွေးကောက်ပွဲမဲတွေရဲ့ရှေ့မှာပဲရှိရမယ်လို့အဓိကခံယူထားတယ်။သူကဒီနေ့ရွေးကောက်ပွဲမဲရပြီးမှပဲဟောမင်းအစောကြီးကိုတင်မဲအထုတ်လိုက်ရောက်လာတယ်ဆိုတာမျိုးတို့ဒီကိုတင်မဲအထုတ်ကြီးကနောက်မှပဲလိုက်ပေါင်းနေတယ်ဆိုတော့အညီတို့မှဒီကိုတင်မဲဆိုတာကြီးကိုပဲအညီတို့ကကိုယ့်ရဲ့ရလက်ကိုပြောင်းလဲသွားနိုင်တယ်ဆိုတော့ဟိုစိုးရိမ်တယ်ဒါအမှန်ပဲ
ရခိုင်မျိုးသားပါတီဟာလက်တလုံးမဲရလက်တွေအရရခိုင်ပြည်နယ်မြို့နယ်10မြို့နယ်ကျော်မှာမဲဆန္ဒနယ်3ခုစလုံးအနိုင်ရနေတယ်လို့ပါတီရဲ့စီးရင်မှာထုတ်ပြန်ထားပါတယ်။ရွေးကောက်ပွဲနေ့ကမန္တလေးမြို့မှာကား6စီးနဲ့လူအစုလိုက်ပြုံလိုက်တင်ဆောင်ပြီးမဲလာပေးတာကြောင့်အငင်းပွားမှုဖြစ်ခဲ့တဲ့ပေါ်ပါတီဗဟိုဌာနချုပ်ရဲ့အစီအစဉ်တိုင်းသာဆောင်ရွက်သွားမယ်လို့မဟာအောင်မြင်မြို့နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးသိန်းဦးကပြောပါတယ်။နိုဝင်ဘာ10ရက်နေ့မွန်လယ်ပိုင်းမှာကား6စီးနဲ့လူတရာဝင်းကျင်ဟာမန္တလေးမြို့မဟာမြိုင်တရက်ကွက်မဲယုံအမှတ်9မှာလာရောက်မဲပေးကြတာပါအဲ့ဒီလူတွေဟာမဟာမြိုင်ရက်ကွက်အတွင်းမှာနေထိုင်ဘူးချင်းရှိမရှိမဲပေးခွင့်ပုံစံ3ကကြီးနဲ့လက်မှတ်ထိုးလျှောက်ထားခဲ့တာလည်းမရှိဘဲမဲလာပေးကြတာဖြစ်တယ်လို့ခရိုင်ကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌမြို့နယ်ကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌနဲ့အဖွဲ့ဝင်များရဲ့စစ်ဆေးချက်အရပေါ်ပေါက်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲမှာမတမာမှုတစုံတရာတွေ့မြင်ခဲ့ရင်ရွေးကောက်ပွဲကျင်းပတဲ့နေ့ကနေ15ရက်အတွင်းတက်တဲ့အထောက်ထားခိုင်လုံစွာနဲ့တိုင်ကြားနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ဥပဒေမှာပြဋ္ဌာန်းထားပါတယ်။တာချီလက်ခရိုင်မိုင်းဖြက်မြို့မှာကျိုတင်မဲရီမှာတင်ဂေတာအမှတ်တွေပါတာနဲ့ပတ်သက်ပြီးပယ်မဲဖြစ်သတ်မှတ်ဖို့ပါတီတွေကကန့်ကွက်ခဲ့ပေမဲ့မိုင်းဖြက်မြို့နယ်ကော်မရှင်ကတော့ပယ်မဲဖြစ်မသတ်မှတ်ခဲ့ဘူးလို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်လောင်းဦးဆိုင်ရီတက်ကပြောပါတယ်။ကျိုတင်မဲ4000ကျော်မှာအလုံးဟာတက်မတော်ကပေးတဲ့မဲတွေဖြစ်ပြီးတော့အမှန်ချစ်တွေဟာလဲတူဦးတယောက်ထဲကပဲတသက်မှတ်တဲ့ဇက်တိုက်ရေးချစ်ထားတဲ့ပုံစံဖြစ်အရာတင်ဂေတာတွေဖြစ်နေတယ်လို့ဦးဆိုင်ရီတက်ကပြောပါတယ်။မိုင်းဖြက်မြို့နယ်ကော်မရှင်ဥက္ကဋ္ဌဦးထွန်းမြင့်ကတော့ပယ်မဲတွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့အတိုင်းဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အဲ့ဒီကြိုတင်မဲတွေကိုပယ်မဲဖြစ်မသတ်မှတ်ခဲ့ဘူးလို့ဆိုပါတယ်။ညနေ၄နာရီမဲယုံပိတ်တဲ့အထိမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရနေပေမဲ့ညပိုင်းမှာရရှိလာတဲ့ကြိုတင်မဲတွေကြောင့်ရှုံးနေခဲ့တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကနေသိရပါတယ်။မိုင်းဖြတ်မှာပါတီခုနှစ်ခုကရှင်ပြန်ခဲ့တာဖြစ်ပြီးတော့ကြံ့ခိုင်ရေးပါတီနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကတော့မဲရည်အတွက်တိတ်မကွာဘူးလို့မိုင်းဖြတ်ရွေးကောက်ပွဲကော်မရှင်ကနေသိရပါဗျ။မဲစီရင်အတိအကျကိုတော့တရားဝင်မကြေညာသေးဘူးလို့ဆိုပါဗ
ျ။ Internews နဲ့ VUE မြန်မာပိုင်းတို့ပူးပေါင်းတင်ဆက်တဲ့သတင်းစီစဉ်ကိုနားဆင်ကြကြတာပါရှင်။ VUE ရဲ့ရွေးကောက်ပွဲအထူးတိုးချက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီမနေ့ကရွေးကောက်ပွဲကနေထွက်ပေါ်လာတဲ့ရလဒ်တွေနဲ့ပတ်သက်ပြီးတော့ပဲသောရရှင်တို့ရဲ့အမြင်သဘောထားတွေကိုဆွေးနွေးဖို့ရှိတာမို့ပါဝင်ဆွေးနွေးကြဖို့လည်းသောရရှင်တွေကိုဖိတ်ခေါ်ပါရစေ။အခုကတော့သတင်းချင်းချုပ်ကိုနှမ်းလောင်ကကြီးညာပေးပါဦးမယ်
။တနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရတယ်ဆိုတာကိုပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအရေးအမဲ့ပြောပေမဲ့လည်းတရားဝင်ရလဒ်တွေမထွက်သေးတာကြောင့်အတိအကျတော့ပြောမသွားပါဘူး။ဒါအပြင်အရေးနိုင်သူတွေကိုဂုဏ်ပြုသင့်ကြောင်းပြောသားသလိုအနိုင်ရသူတွေကိုလည်းတတိပေးစကားပြောကြားသွားပါရယ်။ဒီကနေ့မနက်ပိုင်းက NLD ရုံးချုပ်မှာဒေါအောင်ဆန်းစုကြည်ကထောက်ခံသူတွေကိုစကားပြောခဲ့ပါရယ်ရှင်။မြမရွေးကောက်ပွဲဟာတနင်္ဂနွေလုံးအတိုင်းတာနဲ့ဆိုရင်ငြင်းငြင်းချမ်းချမ်းပြည်ဆောင်သွားတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်တနင်္ဂနွေလုံးမဲယုံပေါင်း4000ကျော်မှာအယောင်ဆောင်မဲပူတာက4မူမဲလက်မှတ်မပေးတာ10မူမဲယုံမူလက်မှတ်မပါတာ3မူတရားမဝင်မဲဆွဲတာ12မူတခြားဖြစ်စဉ်15မူရှိတာမို့တနင်္ဂနွေလုံးအတိုင်းတာနဲ့ဆိုရင်ဒီဖြစ်စဉ်ပေါင်းဟာမဲယုံ1000မှာတယုံမှာပဲတကြိမ်ရှိတဲ့သဘောဖြစ်တယ်လို့ဦးသိန်းအေးကဒီကနေ့နေပြီးတော့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာပြောပါရယ်တစ်ဆက်တည်းမှာပဲရွေးကောက်ပွဲရလာတဲ့ချို့ကိုဦးတင်အေးကအတိပြုကြေညာပါရယ်တည်ကြညာချက်အရာရန်ကုန်တိုင်းအတွင်းမြို့နယ်ဆန်တစ်ခုကပြည်ထောင်စုလွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအားလုံးအနိုင်ရပါရယ်ရှင်
။တရင်ချင်းချုပ်ကိုနန်းလောက်ကျင်းညာခဲ့တာပါ။ဒီနေ့ညနေစီစဉ်ထုတ်လို့ရေးမှုကမဆုမှုဖြစ်ပြီးအတန်ဖန်အခြေအနေကတော့စူပီအယ်တရက်ဖြစ်ပါတယ်။ကျွန်မခင်ပြထွေးပါရှင်။ View American တရက်တနေ့လာနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီကနေ9နာရီထိ line to meter 16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါ။သောရချင်းတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။နောက်2နာရီကြာမှကျွန်တော်တို့ပြန်ဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington.